Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိများရှင်ဗီယိုရီမြန်မာပိုင်းစီစဉ်ရ2014ခုနှစ်ဇူလိုင်လ19ရက်နေ့စနေနေ့ညပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 32 51နဲ့လိုင်းလံမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါရဲ့ရှင်။တော်ရရှိများရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမကတင်ကြီးထိုက်ပါ
တင်ကြီးထိုက်ရေဒီကနေ့ထူးထူးခြားခြားတင်ဆက်ပေးမယ့်သတင်းတွေကတော့မလေးရှားလေရင်ပြစ်ချခံရမှုမှာရုရှားနိုင်ငံကအရေးပါတဲ့ခံကဏ္ဍကနေပါဝင်နေဆိုပြီးယူကရိန်းနိုင်ငံကဆွဆွဲပြောဆိုလိုက်တာနောက်ဒီကနေ့ဇူလိုင်လ19ရက်နေ့ဟာအာဇာနည်နေ့ဖြစ်တဲ့အတွက်အာဇာနည်နေ့နဲ့သက်ဆိုင်တဲ့သတင်းကိုလည်းတင်ဆက်ပေးသွားမှာပါခင်ဗျာ
ကောင်းပါပြီရှင်သတင်းတွေချင်ညာပြီးမှတော့ဒီကနေ့ဇူလိုင်လ19ရက်နေ့မှာခြားရောက်တဲ့68နှစ်မြောက်အာဇာနည်နေ့အခမ်းအနားကျင်းပမှုတွေကိုစုစည်းတင်ပြပေးမှာဖြစ်တယ်လို့ဒီနေ့မှာအစိုးရကအာဇာနည်နေ့ကိုထူးထူးခြားခြားပြန်လည်ကျင်းပခွင့်ပြုလာတဲ့အပေါ်စုစည်းတင်ပြချက်တွေကိုထုတ်လွှင့်ပေးတဲ့အခါမှာတော့
တိုင်းပြည်ကိုလက်ရှိအာဏာရယူထားတဲ့ပုဂ္ဂိုလ်များကပြည်သူပြည်သားများရဲ့စိတ်စိတ်ထားဆန္ဒသဘောထားကိုသူတို့အတိမတ်မပြုဘဲမနေနိုင်တော့တဲ့အနေအထားတစ်ခုကိုရောက်လာပြီလို့ပဲမြင်ပါတယ
်။သတင်းစာဆရာဦးကျော်ရင်မြင့်ရဲ့အမြင်ဖြစ်ပါတယ်ရှင်ဒီနောက်မှာတော့တပတ်အတွင်းကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောင်းလို့ရရာတွေကိုစူးစီးတင်ပြပေးဥမှာဖြစ်တယ်လို့နောက်ပိုင်းမှာတော့စနေနေ့ညချမ်းတိုက်ရိုက်လေးလိုက်အစီအစဉ်ဆွေးနွေးကြမှာမို့စောင့်မျှော်နှားဆင်ကြရအောင်ပါအခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့မအေးတန်နာကျော်တို့ကကြီးညာပေးကြမှာပါရှင
်ရုရှားနယ်စပ်အနီးယူကရိန်းတဘုံနေထိန်းချုပ်ထားတဲ့ဒေသအတွင်းမလေးရှားလေရင်ပစ်ချခံရမှုမှာရုရှားနိုင်ငံဟာအရေးပါတဲ့ခံကဏ္ဍကနေပါဝင်တဲ့အကြောင်းယုံကြည်နိုင်ွယ်ရှိတဲ့အထောက်ထားတွေယူကရိန်းနိုင်ငံအနေနဲ့ရရှိထားပြီးဖြစ်တဲ့အကြောင်းယူကရိန်းတံပြန်ထောက်လှမ်းရေးအကြီးအကဲကပြောပါရယ်ခွဲထွက်ရေးတဘုံနေမှာ back one လို့အစစ်မြစ်နည်းပညာသုံးဒုံးလက်နက်ကိုအသုံးပြုနိုင်တဲ့သဏ္ဍာန်မျိုးမရှိဘူးလို့ဒီကနေ့စနေနေ့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းဘစ်လီနာရာကပြောပါရယ်ကြာသပတေးနေ့ကလူပေါင်း300နီးပါးတင်ဆောင်လာတဲ့မလေးရှားလေရင်ကိုပစ်ချလိုက်ပြီးတဲ့နောက်လေရင်ပြတ်ကျရာနေရာကအထောက်အထားတွေကိုရုရှားလိုလာတဲ့ယူကရိန်းတဘုံတွေကဖျောက်ဖျက်ပစ်ဖို့လှုံ့ဆော်ရမှာရုရှားနိုင်ငံကကူညီခဲ့တယ်လို့လည်းယူကရိန်းဘက်ကဆွဆွဲပါရတယ်။တဘုံတွေဟာအလောင်း40နီးပါးကိုလည်းလေရင်ပြတ်ကျရာနေရာကနေသူတို့ထိန်းချုပ်ရာဒေါညန်စ်မြို့ကိုယူသွားခဲ့တဲ့အကြောင်းအစိုးရကဒီကနေ့စနေနေ့မှာပြောပါရတယ်။ယူကရိန်းခွဲထွက်ရေးသမားတွေကိုတည်ယူပို့ဆောင်ရေးအတွက်ကူညီပေးနေသူတွေဟာရုရှားသံဝဲဝဲနဲ့ပြောဆိုတယ်ဆိုပြီးတော့လည်းပြောပါရတယ်။အခုလိုဆွဆွဲချက်အပေါ်ရုရှားဘက်ကတော့တုံ့ပြန်ပြောဆိုတာမျိုးမရှိပါဘူး။ထူးခြားမှုတစ်ခုကတော့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ဂျာမန်ဝန်ကြီးချုပ်အန်ဂလာမာကဲလ်အကြားလေရင်ပစ်ချခံရမှုနဲ့ပတ်သက်ပြီးနိုင်ငံတကာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုပြုလုပ်ဖို့သဘောတူညီချက်ရလိုက်တာပါနိုင်ငံကောင်းဆောင်နှစ်ယောက်ဟာဒီကနေ့စနေနေ့မှာတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားခဲ့ပြီးနိုင်ငံတကာမြို့ပြလေကြောင်းဆိုင်ရာအဖွဲ့အစည်းနဲ့သာဒီစုံစမ်းစစ်ဆေးမှုကိုလှုပ်တင်တယ်ဆိုပြီးသဘောတူညီကြတဲ့အကြောင်းဂျာမနီအစိုးရကသတင်းထုတ်ပြန်ပါတယ်ခင်ဗျာ
အရှေ့အလယ်ပိုင်းကဂါဇာကမ်းမြောင်ဒေသမှာဟားမတ်စ်တို့နေဆက်ဖြတ်ပြီးတော့ဖောက်ထားတဲ့ဥမင်လှိုင်ကောင်းတွေကိုအစ္စရေးကစီးနှင်မှုတွေပြုလုပ်ခဲ့တာမှာအစ္စရေးနိုင်ငံတွေကိုလှုပ်ဝက်ဖောက်ထားတဲ့ဥမင်လှိုင်ကောင်းပေါင်းတရာစင်ကျော်ကိုရှောက်ဖွေတွေ့ရှိခဲ့တယ်လို့အစ္စရေးအစိုးရကပြောပါတယ်။ပါလက်စတိုင်းကျမ်းမာရေးဝန်ထမ်းတွေကတော့အစ္စရေးရဲ့လေကြောင်းစစ်ဆင်မှုနဲ့လက်နက်ကြီးတွေပစ်ခတ်မှုကြောင့်ပါလက်စတိုင်းနယ်ပယ်25ဦးကျော်သေဆုံးသွားရတယ်လို့ဆိုပါတယ်။ဇူလိုင်လ10ရက်နေ့ကစလို့အစ္စရေးကဂါဇာကမ်းမြောင်ဒေသကိုလေကြောင်းကနေပြီးတော့စစ်ဆင်မှုတွေတိုးပြီးတော့ပြုလုပ်နေတာမှာဟားမတ်စ်တို့အစ္စရေးစီကိုဒုံးကျည်တွေနဲ့ပစ်ခတ်မှုရပ်တန့်အောင်ပြုလုပ်ခဲ့တဲ့ကဆိုရင်တော့ဒီပါလက်စတိုင်းနယ်ပယ်325ဦးမကသေဆုံးသွားခဲ့ရပြီလို့လည်းပါလက်စတိုင်းအရာရှိတွေကစနေနေ့ကပြောသွားပါတယ်။ဂါဇာမှာအစ္စရေးရဲ့မြေပြင်စစ်ဆင်မှုတွေလည်းတတိယမြောက်နေ့ဖြစ်နေဒီကနေ့ပဲဆက်ပြီးတော့လှုံ့ဆော်နေတာဖြစ်ပါတယ်။ဒီဂါဇာကမ်းမြောင်ဒေသကပြည်ပခန့်နဲ့ပတ်သက်လို့ဆွေးနွေးကြဖို့ကုလသမဂ္ဂလောင်ကျုံရေးကောင်စီကတော့တောက်ကြညပိုင်းမှာအရေးပေါ်အစည်းအဝေးခေါ်ယူခဲ့ပါတယ်။ဒီအစ္စရေးနဲ့ဟားမတ်စ်ကြားပြည်ပခန့်ကိုဂျောင်းဝင်ဖြည့်ရှင်းမှာကူညီဖို့အတွက်လည်းကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်အရှေ့လေပိုင်းဒေသကိုသွားရောက်မယ်လို့ကုလသမဂ္ဂအရာရှိကပြောနေပြီးတော့ဘယ်ကိုသွားမလဲဆိုတာတော့တိတိကျကျမပြောကြပါဘူးရှင်
ဂျာမနီနိုင်ငံသားရေးဝန်ကြီးကအီရန်နျူကလ িয়ার အရေးဖြေရှင်းမှုလာမယ့်လကနေနိုဝင်ဘာလအထိအားငြိမ်းချမ်းစွာအဖြေရှာဖို့အီရန်အတွက်နောက်ဆုံးအခွင့်အရေးဖြစ်တဲ့အကြောင်းပြောပါရယ်အီရန်အနေနဲ့နျူကလ িয়ার ရည်ရွယ်ချက်နဲ့ပတ်သက်လို့တန်တရားဖြစ်နေတာတွေကိုခြေဖြတ်ပစ်ဖို့လိုတယ်လို့ Frank Walter Stamia ကဒီကနေ့ပြောပါတယ်အီရန်နဲ့ကမ္ဘာအင်အားကြီး6နိုင်ငံကြားနျူကလ িয়ার ရေးဆွေးနွေးရမှာသဘောတူညီချက်ရဖို့အတွက်နောက်လအချိန်ထပ်တိုးဖို့သဘောတူညီချက်ရရှိခဲ့တဲ့အကြောင်းကိုလည်းတန်တမန်တွေကပြောပါတယ်နှစ်ဖက်စလုံးကသူတို့တွေအနေနဲ့သဘောတူညီချက်ရဖို့နိုဝင်ဘာလ24ရက်နေ့အထိအချိန်ရွှေ့ဆိုင်းလိုက်တာပါအီရန်အနေနဲ့ယူရေနီယံတန့်စင်မှုကိုထိန်းချုပ်လျှော့ချမယ်ဆိုရင်နိုင်ငံတကာပိတ်ဆို့တန်ခတ်မှုတွေကိုလျှော့ချပေးမယ်ဆိုတဲ့ယာယီသဘောတူညီမှုဟာဇူလိုင်လ20ရက်မနက်ဖြန်မှကုန်ဆုံးမှာဖြစ်ပါတယ်အီရန်နိုင်ငံအနေနဲ့အမေရိကန်ဗြိတိန်ပြင်သစ်ရုရှားတရုတ်နဲ့ဂျာမနီနိုင်ငံတို့ကတာဝန်ရှိသူတွေနဲ့နျူကလ িয়ার အရေးနဲ့ပတ်သက်ပြီးရေရှည်သဘောတူညီချက်ရဖို့လွန်ခဲ့တဲ့ဖေဖော်ဝါရီလကတည်းကဆွေးနွေးညီနိုင်နေတာပါဒီနေရာမှာအခက်အခဲကတော့နျူကလ িয়ার ပုံထုတ်လို့ရမှာအဓိကကြပြီးနျူကလ িয়ার တပောင်းဖို့အတွက်လောင်စာအဖြစ်သုံးပြုနေတဲ့အီရန်ရဲ့ယူရေနီယံတန့်စင်မှုနဲ့ပတ်သက်ပါတယ်အီရန်ဟာနျူကလ িয়ার လက်နက်ထုတ်လုပ်ဖို့အတွက်ဆောင်ရွက်နေတယ်ဆိုပြီးအမေရိကန်နဲ့သူ့ရဲ့အနောက်မဟာမိတ်နိုင်ငံတွေကတန်တရားဖြစ်နေပြီးတော့အီရန်ဘက်ကတော့ဒီနျူကလ িয়ার အစီအစဉ်တွေကိုနိုင်ငံအတွက်လိုအပ်ချက်တွေမှာသုံးဖို့အတွက်သာရည်ရွယ်တဲ့အကြောင်းပြောဆိုထားပါတယ်
စီးရီးယားနိုင်ငံမှာကြာသာရေးနေကတဘာဝတန်ငွေလောက်ွက်တစ်ခုကိုဝင်ရောက်စီးနှင်းပြီးတော့လူ290ကိုအစ္စလာမစ်နိုင်ငံတော်လို့သူတို့ဖာသူတို့ခေါ်ဆိုတဲ့အဖွဲ့ရဲ့စစ်သွေးကြွတွေတပ်ပစ်လိုက်ပြီလို့စီးရီးယားအရေးဆောင်ကြည့်တဲ့အဖွဲ့တစ်ခုကဒီကနေ့ပဲပြောသွားပါတယ်။တဘာဝတန်ငွေလောက်ွက်ကိုဝင်ရောက်တိုက်ခိုက်စင်မှာစစ်သားတွေအဆောင်တွေနဲ့ဝန်ထမ်းတွေအားလုံးကိုစစ်သွေးကြွတွေကတပ်ပစ်လိုက်တယ်လို့စီးရီးယားနိုင်ငံရဲ့အကြမ်းဖက်မှုအနေအထားကိုဆောင်ကြည့်နေတဲ့အာဆက်ဆန်ဂျင်ရဲ့စီးရီးယားလူခွင့်ရေးဆောင်ကြည့်ရေးအဖွဲ့ကပြောပါတယ်။စီးရီးယားနိုင်ငံအလဲပိုင်းမှာဖြစ်တဲ့အဲ့ဒီဖြစ်ရမှာစစ်သွေးကြွ40မကလည်းတေဆုံးပြီးတော့လူ30ကျော်လောက်လည်းအနာကတဘာဝတန်ငွေလောက်ွက်တစီကိုထွက်ပြေးလွတ်မြောက်လာခဲ့တယ်ဆိုတဲ့သတင်းရဲ့နောက်ဆက်တွဲသတင်းဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်လို့တိကျအတည်ပြုချက်မရရှိသေးပါဘူးစီးရီးယားနိုင်ငံပြည်ပခါကနေပြီးတော့အစ္စလာမစ်နိုင်ငံတော်ဆိုတဲ့စစ်သွေးကြွအဖွဲ့မနစ်ကစတင်ပေါ်ပေါက်လာပြီးကြတဲ့ကဒါဟာစီးရီးယားအစိုးရစန့်ကျင်ရေးလောက်ွက်တွေလူအသေးပြောက်အများဆုံးဖြစ်ရဖြစ်တယ်လို့စီးရီးယားအခွင့်အရေးစောင့်ကြည့်အဖွဲ့ကပြောပါတယ်ရှင်
View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လှိုင်းဒိုမီတာ24 kHz 12395လှိုင်းဒိုမီတာ25 kHz 11965လှိုင်းဒိုမီတာ32 kHz 9323လှိုင်းဒိုမီတာ58 kHz 5885စနီတနင်္ဂနွေမှာလှိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာအာဇာနည်နေ့ခမ်းနားတွေကိုနှစ်ပေါင်းများစွာလွတ်လပ်လပ်လပ်ကျင်းပခွင့်မရရှိခဲ့ပေမဲ့လည်းဒီနေ့ကြာရောက်တဲ့68ကြိမ်မြောက်အာဇာနည်နေ့ခမ်းနားကိုတော့အစိုးရကတနင်္ဂနွေတိုင်းတာနဲ့အော်ဝါဆွဲဂါရဝပြူတာတွေအလေးပြုကွန်ပျူတာတွေကိုပြုလုပ်ဖို့တရားဝင်ခွင့်ပြုလိုက်ပါတယ်ဒီကနေ့မနက်၈နာရီလောက်ကတည်းကအာဇာနည်ခမ်းနားတွေကိုအာဇာနည်ကုန်းမှာနိုင်ငံတော်အဆင့်ကျင်းပပြုလုပ်ခဲ့ရမှာနိုင်ငံတော်ဒုသမ္မတဒေါက်တာဆိုင်မောက်ခမ်းကလွမ်းသူပန်းခွေချတက်ရောက်ဂါရဝပြုခဲ့သလိုပြည်ထောင်စုလွှတ်တော်နာယကသူရဦးရွှေမန်းလည်းပထမဆုံးကြိမ်လာရောက်ဂါရဝပြုခဲ့ပါတယ်လွတ်လပ်ရေးဖခင်ရဲ့သမီးဒေါ်အောင်ဆန်းစုကြည်နဲ့အာဇာနည်ခေါင်းဆောင်ကြီးတွေရဲ့မိသားစုဝင်တွေလည်းပန်းခွေချဂါရဝပြုခဲ့ကြပါတယ်။အာဇာနည်နေ့အထိမ်းအမှတ်အဖြစ်နိုင်ငံတော်သမ္မတဦးသိန်းစိန်ပါဝင်ကာကွယ်ရေးစီဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့အစိုးရအဖွဲ့ဝင်တွေကလည်းနေပြည်တော်မှာရည်စူးအမျှပေးခဲ့ကြပါတယ်ခင်ဗျာ။
ကမ္ဘောဒီးယားနိုင်ငံမှာနိုင်ငံရေးတင်းမာမှုတွေမြင့်မားနေချိန်မှာပဲအတိုက်ခံနိုင်ငံရေးခေါင်းဆောင်ဆမ်ရန်ဂျီပြန်လာတာကိုသူ့ကိုထောက်ခံသူထောင်ပေါင်းများစွာစီကြွခဲ့ကြပါတယ်။မနစ်ကဇူလိုင်လ28ရွေးကောက်ပွဲနှစ်ပတ်လည်းမရောက်ခင်တပတ်တောင်မလိုတော့တဲ့အချိန်မှာအခုလိုမျိုးသူပြန်ရောက်လာတာဖြစ်ပါတယ်။မနစ်ကရွေးကောက်ပွဲကမဲမတမာမှုတွေရှိရလို့သူ့ရဲ့ပါတီကပြောနေတာပါပြီးတော့သူ့ရဲ့ပါတီတဲကအမတ်တွေကလွှတ်တော်ကနေနှုတ်ထွက်ပြီးတော့နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်ဖို့ရွေးကောက်ပွဲအစ်ကျင်းပဖို့တောင်းဆိုထားတာပါဒီသတင်းပတ်မှာတော့ Mr. Samranji ရဲ့ကမ္ဘောဒီးယားအမျိုးသားကာကယ်ဆယ်ရေးပါတီရဲ့အမတ်9ဦးနဲ့ပါတီအဖွဲ့ဝင်2ဦးကိုဖမ်းဆီးခဲ့ပြီးတဲ့နောက်မှာနိုင်ငံရေးတင်းမာမှုတွေပို့ပြီးတော့မြင်မာလာခဲ့ပါတယ်။ပါတီအဖွဲ့ဝင်တွေဆန္ဒပြပြီးတော့အဲဒီဆန္ဒပြတဲ့နေရာကလုံခြုံရေးဝန်ထမ်းတွေနဲ့တိုက်ခိုက်မှုဖြစ်ပြီးတဲ့နောက်အခုလိုမျိုးဖမ်းဆီးခံရတာဖြစ်ပါတယ်။သူတို့ကိုထောင်နဲ့130အထိချမှတ်နိုင်တဲ့အမှုတွေနဲ့စွဲချက်တင်ထားပါတယ်ရှင်။
တရုတ်နိုင်ငံတောင်ပိုင်းမှာပေါက်ကွဲမီးလောင်စေတဲ့ပစ္စည်းတွေတင်ဆောင်လာတဲ့ဗန်ကားတစ်စီးဟာခရီးသည်တွေတင်ဆောင်ထားတဲ့ဘတ်စ်ကားတစ်စီးကိုတိုက်မိတာကြောင့်လူပေါင်း40လောက်သေဆုံးခဲ့တယ်လို့တရုတ်အရာရှိတွေကပြောပါရယ်စနေနေ့မနေ့အစောပိုင်းမှာဒီယင်တိုက်မှုဖြစ်ပွားခဲ့တာဖြစ်ပြီးဗန်ကားဟာဘတ်စ်ကားရဲ့နောက်မီးပိုင်းကိုဝင်တိုက်ခဲ့တာပါအဲဒီလိုဝင်တိုက်ခဲ့ပြီးမီးလောင်ပေါက်ကွဲခဲ့တဲ့အကြောင်းတရုတ်သတင်းစင်ဝါဌာနကပြောပါရယ်ခင်ဗျာ
စနေနေ့မှာဟောင်လုံးပင်လယ်အော်နာကကုန်းတွင်းပိုင်းကိုဝင်ရောက်လာမဲ့စူပါတိုင်ဖုန်းမုန်တိုင်းရမဆန်အတွက် VN အာနာပိုင်တွေအရေးပေါ်ပြင်ဆင်မှုတွေအချိန်မြင့်လှုပ်ဆောင်နေကြပါတယ်။မုန်တိုင်းဟာဖိလစ်ပိုင်နိုင်ငံနဲ့တရုတ်နိုင်ငံတို့ကိုဖြတ်သန်းလာပြီးတော့လူတွေလည်းတော်တော်သေးကြေခဲ့ပြီးမုန်တိုင်းကဆက်ပြီးတော့အားကောင်းလာနေတာပါ။ပင်လယ်ပြင်မှာရောက်နေတဲ့ငါးဖန်းလေတွေလည်းကမ်းကိုပြန်လာဖို့နောက်ပြီးတော့စိတ်ကမ်းမှာရှိတဲ့လေသင်းမောတွေရဲ့ပိုင်ရှင်လည်းသူတို့လေသင်းမောတွေကိုဘေးကင်အောင်လှုပ်ဆောင်ကြဖို့ပြောပါတယ်။ဒီမုန်တိုင်းဟာ42နှစ်အတွင်းမှာအပြင်းထန်ဆုံးမုန်တိုင်းလည်းဖြစ်ပါတယ်ရှင်။
Direct from Washington, the voice of America, VOA.
ထိတ်တန့်ရောက်သတင်းတွေကိုကိုအောင်အောင်နဲ့မအေးတန်နာကျော်တို့ကြီးညာပေးခဲ့တာပါ။အခုကတော့ဒီကနေ့ဇူလိုင်လ19ရက်နေ့အာဇာနည်နေ့ကျင်းပမှုတွေကိုစူးစီးတင်ပြပေးမှာဖြစ်ပါတယ်ရှင်။ဒီကနေ့ဇူလိုင်လ19ရက်နေ့မှာကျရောက်တဲ့68နှစ်မြောက်အာဇာနည်နေ့ကိုဒီအာဇာနည်ဂုဏ်ရှိရာရန်ကုန်မှာသာမကနိုင်ငံတော်မှာပါကျင်းပခဲ့ကြတာပါ။ဗိုလ်ချုပ်အောင်ဆန်းနဲ့တကွခေါင်းဆောင်ကြီးတွေလှုပ်ကြံခံခဲ့ရတဲ့အာဇာနည်နဲ့အထင်းအမှတ်ကျင်းပထားတွေကိုနှစ်ပေါင်းများစွာအတော်လေးအစိုးရကကန့်သက်ခဲ့ရကအခုမှတော့သမရလွှတ်တော်ကြီးအကဲစစ်တပ်အကြီးအကဲတွေကပါဂရဝပြူရာတွေအလှူအတန်းတွေထူးထူးခြားခြားလှုပ်လာတဲ့အပေါ်မှာလဲဝေဖန်ရှုမြင်ချက်တွေအမျိုးမျိုးရှိနေပါတယ်။အကြောင်းစုံကိုတော့ကိုထက်အောင်နဲ့မဆုမွန်တို့ကစူးစီးတင်ပြပေးမှာဖြစ်ပါတယ်ရှင်။
ဒီကနေ့ကြာရောက်တဲ့68ကျင်းမြောက်အာဇာနည်နေ့အခမ်းအနားမှာဗိုလ်ချုပ်အောင်ဆန်းအပါအဝင်အာဇာနည်ခေါင်းဆောင်ကြီးတွေကိုအော်အော်ဆွဲပြီးဥညွတ်ကာရပြုခဲ့ကြတာဖြစ်ပါတယ်။အာဇာနည်နေ့မတိုင်ခင်မှာလွှတ်တော်မှာကလွှတ်တော်ပြင်ပမှာပါအခမ်းအနားကျင်းပပုံနေနဲ့ပတ်သက်ပြီးပိတ်ပင်တားဆီးမှုတွေရှိခဲ့ပေမဲ့ဒီနေ့မှာတော့အစိုးရကတနိုင်ငံလုံးအတိုင်းအတာနဲ့အော်အော်ဆွဲကာရပြုတာအလေးပြုဂုဏ်ပြုတာတွေကိုလွတ်လွတ်လပ်လပ်ပြုလုပ်ဖို့ပထမဆုံးအကြိမ်တရားဝင်ခွင့်ပြုလိုက်တာဖြစ်ပါတယ်။အရင်စစ်ဆိုးရတွေလက်ထက်မှာအမျိုးမျိုးပိတ်ပင်တားဆီးမှုတွေရှိခဲ့လို့လူငယ်တွေအနေနဲ့အာဇာနည်နေ့ကိုမေ့လျော့မှုတွေရှိခဲ့တယ်လို့ကျောင်းသားတက်မှတ်ကများအဖွဲ့ချုပ်ဖြစ်မြောက်ရေးကော်မတီကကိုဒီငင်းလင်းကပြောပါတယ
်ဒီဘက်ကလူငယ်တွေဆိုလို့ရှိရင်အာဇာနည်9ဦးဆိုတာကိုနာမည်အပြည့်စုံပြောနိုင်တယ်ဆိုတော့တော်တော်လေးကိုကျွန်တော်ရှားပါတယ်ကျွန်တော်တွေ့နေရတယ်ပြီးတော့လူငယ်တို့ကြားထဲမှာကအာဇာနည်နေ့ဆိုတာဘာတောင်းလဲဆိုတာကတိမ်မြုပ်ပြောက်ပဲလေဒါတော့ကျွန်တော်တို့လူငယ်မျိုးသားတွေအနေနဲ့ကပြန်ပြီးသိရှိဖို့ကိုတော့ပို့ပြီးတော့ရည်ရွယ်တယ်ပေါ့ဗျာနေဆုံးအဆင့်ဗျာ6ရောက်လုံးရဲ့နာမည်ကိုသိပါတော့ကျွန်တော်တို့ကျင့်တတ်တယ်
မနက်၈နာရီလောက်ကလေးကအာဇာနည်နေ့အခမ်းအနားတွေကိုအာဇာနည်ဂုဏ်မှနိုင်ငံတော်အဆင့်ကျင်းပပြုလုပ်ခဲ့တာဖြစ်ပါတယ်။နိုင်ငံတော်ဒုသမနဒေါက်တာဆိုင်းမွန်ခန်းလွမ်းသူပန်းခွေကြတက်ရောက်ဂရုပြုခဲ့တယ်လို့ပြည်ထောင်စုလွတ်တော်နာယကသုဒ္ဓဦးရှိမန်းလည်းပထမဆုံးအကြိမ်လာရောက်ဂရုပြုခဲ့ပါတယ်။လွတ်လပ်ရေးဖခင်ကြီးရဲ့သမီးဒေါအောင်ဆန်းစုကြည်နဲ့အာဇာနည်ခေါင်းဆောင်ကြီးများရဲ့မိသားစုဝင်တွေလည်းပန်းခွေကြဂရုပြုခဲ့ကြပါတယ်။ရန်ကုန်မြို့ပါဝင်နယ်မြို့အများစုမှာပါအာဇာနည်နေ့အခမ်းအနားကိုစီကားတိုက်မြှောက်စွာကျင်းပခွင့်ရရှိခဲ့ပေမဲ့ပြည်မြို့မှာတော့လွတ်လပ်စွာကျင်းပခွင့်မရရှိခဲ့ပါဘူး။ဗိုလ်ချုပ်အောင်ဆန်းကြောက်ရွံ့ရဲ့ရှေ့မှာပန်းခွေချအလေးမပြုဖို့စီတန်းလှည့်လည်ခွင့်မပြုဖို့ပိတ်ပင်တားဆီးမှုတွေရှိခဲ့ပါတယ
်။ပိတ်ပင်တားဆီးမှုတွေရှိပါတယ်ခင်ဗျာ။အာဇာနည်နေ့ကိုသူတို့ကခေတ္တရာဘောလုံးကွင်းမှာပဲနှစ်စဉ်တစ်တိုင်လုံးနေကြအတိုင်းလုံးဖို့ပေါ့နော်။သတ်မှတ်တယ်။ပန်းခွေချအလေးပြုတာပြုလို့ရင်ပုံမှန်188နဲ့အေးယူမယ်။စီတန်းလှည့်လည်ခွင့်ကိုလည်းခွင့်မပြုဘူးဆိုပြီးတော့သူတို့ကဆက်လက်ထုတ်တယ်။အမိန့်ထုတ်တယ်ပေါ့။ဒေသနာအမိန့်မျိုးနဲ့အောက်ချုပ်ရေးကထုတ်ပါတယ်။
အာဇာနည်နေ့အထိမ်းအမှတ်အဖြစ်နိုင်ငံတော်သမ္မတဦးသိန်းစိန်အပါအဝင်ကာကွယ်ရေးစစ်ဦးစီးချုပ်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်နဲ့အစိုးရအဖွဲ့တွေကလည်းနေပြည်တော်မှာရည်စူးအမျှပေးခဲ့ကြပါရယ်ဒါအပြင်အစိုးရပိုင်သတင်းစာတွေမှာလည်းအာဇာနည်နေ့အကြောင်းနဲ့အထိမ်းအမှတ်တွေကိုတခန်းတနာဖော်ပြခဲ့တယ်လို့မြန်မာရုပ်မြင်သံကြားနဲ့ရေဒီယိုတို့မှာလည်းအာဇာနည်နေ့အခမ်းအနားကိုတိုက်ရိုက်ထုတ်လွှင့်ပြသခဲ့ပါရယ်ဗိုလ်ချုပ်အောင်ဆန်းနေထိုင်ခဲ့တဲ့နေအိမ်ကိုလည်းအရင်နှစ်တွေကထက်ပိုပြီးလူအများလာရောက်လည်လာခဲ့ပါရယ်အာဇာနည်ခေါင်းဆောင်ကြီးများကြဆုံခဲ့ရတဲ့ဝန်ကြီးများယုံကိုပထမဆုံးအကြိမ်ဖြစ်မနက်7နာရီကနေနေ့လယ်12နာရီမိနစ်20အထိဖွင့်လှစ်ပြသပေးခဲ့ပါရယ်ခင်ဗျာ
အာဇာနည်နေ့ကိုအရေးအစိုးရအဆက်ဆက်ကမှေးမိန်ပျောက်ကွယ်အောင်စူးစမ်းခဲ့ကြပေးမယ်လို့အခုတော့ပြည်သူအားကိုမလွန်ဆန်နိုင်လို့အခုလိုလှုပ်ဆောင်လာရတာဖြစ်တယ်လို့မြင်သူကတော့စာရေးဆရာဦးကျော်ရည်မြင့်ဖြစ်ပါတယ
်ကိုင်းပြည်ကိုအခုလက်ရှိအာဏာရယူထားတဲ့ပုဂ္ဂိုလ်များကပြည်သူပြည်သားများရဲ့သိစိတ်သာဆန္ဒသဘောထားကိုသူတို့အတိမတ်မပြုတ်ပဲမနေနိုင်တော့တဲ့အနေအထားတစ်ခုကိုရောက်လာပြီလို့ပဲမြင်ပါတယ်။ဟိုအရင်ကလို့ပြည်သူကိုဂယုမဆိုင်ဘူးငါတို့လှုပ်ချင်တာလှုပ်မယ်ငါတို့လှုပ်ချင်တာဖြစ်တယ်လို့အဲ့ဒီလိုအမြင်မျိုးကနေပြီးတော့စပြီးတာပြောင်းလဲလာတဲ့လက္ခဏာလို့မြင်ပါတယ်။ဟိုအရင်တော့ကတော့ပြည်နဲ့လုံးဝမထားဘူးမင်းမိန်ပျောက်ကွယ်အောင်နှီးမျိုးစုံနဲ့စူးစမ်းခဲ့တယ်။အခုအဲ့ဒီလိုစူးစမ်းလို့မရနိုင်တော့ဘူးလို့သူတို့လက်ခံသွားတယ်လို့မြင်ပါတယ်။နောက်တစ်ချက်ကတော့ဟိုဒါကလည်းစီဝီတစ်ခုပေါ့ပြည်သူလူထုကဗိုလ်ချုပ်အောင်ဆန်းအပါအဝင်အာဇာနည်ခေါင်းဆောင်ကြီးတွေလုပ်ခဲ့တဲ့လုပ်ကိုအတိမတ်ပြုတယ်လေးစားတယ်တံမိုးထားတယ်အဲ့ဒီလိုတံမိုးထားတဲ့ပြည်သူတွေကိုသူတို့မဆန့်ကျင်ရဲမဆန့်ကျင်ဝန်တော်တဲ့အတွက်ကြောင့်မလို့ပြည်သူလူထုရဲ့ဆန္ဒအတိုင်းသူတို့လည်းဒါသူတို့လေးစားပါတယ်ဆိုတာမျိုးကိုဒါစီဝီတစ်ခုအနေနဲ့ထုတ်ပေါ်ပြသတယ်လို့မြင်ပါတယ်
ဒီလိုမျိုးနိုင်ငံခေါင်းဆောင်တွေအစင်ဘက်ကစီယုံရေးစင်းတဲ့သဘောအာဇာနီအခမ်းအနားတက်ရောက်ဂါရဝပြုတဲ့အပေါ်မှာပြည်သူတွေရဲ့သဘောထားကရောဘလို့ရှိနိုင်ပါသလဲဆိုတဲ့မေးခွန်းအပေါ်တော့ကာတွန်းပညာရှင်ဦးအောင်ပြည်ကျဲတုံတက်တာက
တိတ်ထူးထူးခြားခြားတော့မထင်ပါဘူးသူတို့ကတော့ဟိုရန်ကုန်မိုးလိုပဲပေါ့ဗျာရွာချင်းရွာမယ်မရွာချင်းမရွာဘူးပေါ့တိုးတော့ဒီလိုလေးတက်လို့လေနိုင်ငံကြီးအတွက်လေဟိုစိတ်အပြောင်းလဲတော့နည်းနည်းဖြစ်ကောင်းဖြစ်မှာပေါ့တိုးတော့တကယ်ထူးခြားတဲ့ကြောင်းလိုက်မှုကြီးလည်းမဟုတ်ပါဘူးဒါတွေကတကယ်အကျိုးရှိတယ်မှမဟုတ်တာဗျာအပြင်းမှန်းအရာကျွန်တော်တို့ဒီအော်အော်ဆွဲဒီဖြစ်စီမလို့ပြည်သူတွေဘဝအရေးကြီးလားဆိုတော့နင်းနေတော့အရေးကြီးဒါမဲ့တကယ်အနှစ်သာရတာမဟုတ်ပါဘူးကျွန်တော်တို့ကိုအခွင့်ပေးမယ်လို့ပြောချင်းပြောလိုက်ခွင့်မပေးဘူးပြောချင်းပြောလိုက်ဖမ်းရင်လည်းဖမ်းလိုက်မဖမ်းရင်လည်းနေလိုက်အဲ့ရှင်းပြောတော့သူတို့လက်ကုပ်ထဲမှာပဲရှိနေတသမတ်ထဲကိုပြည်သူကယုံလို့မရတာအဲ့ဒါကြီးကတော့အဖတ်တင်တာပါပဲကျွန်တော်တို့ကအဲ့ဒါကြီးကိုမျှော်လင့်ပြီးဟာကောင်းတယ်လို့လည်းပြည်သူကလုံးဝမထင်ပါဘူးဟာတအားကြီးပိတ်ထားလို့လည်းစိုးတယ်လို့လည်းမထင်ပါဘူးပြည်သူတွေကတော့ဒီစိုးရအကြောတော့နတ်နေပါပြီပြည်သူတွေကအဲ့လောက်တော့မညံ့တော့ဘူးဗျ
အခုလိုမျိုးတိုင်းပြည်လွတ်လပ်ရေးရဖို့အသက်ပေးလှူသွားတဲ့အာဇာနီခေါင်းဆောင်တွေကိုလက်ရှိအစိုးရပိုင်းခေါင်းဆောင်အဆင့်ကအလေးနက်ထားပြီးတော့ဂါရဝပြုတဲ့အပေါ်မှာတော့နိုင်ငံအဝန်ပြည်သူတွေတက်ကြွလှုပ်ရှားသူတွေဘက်ကကြိုးစိုးထောက်ခံမှုတွေရှိတယ်လို့ပဲတန်တရားနဲ့စောင့်ကြည့်နေသူတွေလည်းရှိကြောင်းပါရှင်
။ဒီကနေ့ကြာရောက်တဲ့68နှစ်မြောက်အာဇာနီနေ့အခမ်းအနားကျင်းပကြပုံတွေနဲ့ရှင်မြင့်ချက်အမျိုးမျိုးကိုကိုထက်အောင်နဲ့မဆုမုံတို့စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်။အခုကတော့ဒီတင်ပတ်အတွင်းကမ္ဘာသတင်းမီဒီယာတွေမှာဖော်ပြခဲ့ကြတဲ့မြန်မာအကြောင်းတွေထဲကကောင်းလို့ရရာတွေကိုစူးစီးတင်ပြပေးပါတော့မယ်ရှင်။မအေးတနာကျော်ရဲ့ကောင်းနှုတ်ချက်ဖြစ်ပါတယ်။
အတွင်းကမ္ဘာသတင်းမီဒီယာတွေမှာဖော်ပြကြတဲ့မြန်မာနိုင်ငံဆိုင်ရာသတင်းတင်ပြမှုတွေကိုပြန်ကြည့်မယ်ဆိုရင်တော့ကမ္ဘာသတင်းစာကြီးတွေမှာအေဂျီတာအဘော်ဆောင်းပါးတွေနဲ့အတွင်းပြင်ဆောင်းပါးတွေဖော်ပြထားတာတွေတွေ့ရပါတယ်။ The New York Times သတင်းစာရဲ့ဇူလိုင်16ရက်စွဲနဲ့အေဂျီတာအဘော်ကတော့ Vanishing Journalists in Myanmar မြန်မာနိုင်ငံမှာသတင်းတောက်တွေကိုအပြစ်ပေးခြင်းဆိုပြီးတော့ Unity Channel ကသတင်းတောက်တွေကိုကြီးလေးတဲ့ထောင်နေတွေချခဲ့တာနဲ့ပတ်သက်လို့အေဂျီတာအဘော်ရေးသားဖော်ပြထားပါတယ်။
ပြီးခဲ့တဲ့သတင်းပတ်အတွင်းမြန်မာတရားရုံးတရုံးကအစိုးရမနှစ်သက်တဲ့သတင်းကိုရေးသားမိတဲ့သတင်းတောက်9ရောက်ကိုအလုတ်ကျန်းတဲ့ထောင်နှံ10နှစ်စီအပြစ်ပေးလိုက်တဲ့လောက်ရဟာဒီမိုကရေစီနဲ့ဝေးရရက်ကိုခြေလှမ်းကျဲကျဲနဲ့စွန့်ခွာသွားတာဖြစ်တယ်လို့အစချီပြီးတော့ရေးသားထားပါတယ်။စစ်တပ်ကအုပ်ချုပ်တဲ့ဆယ်စုနှစ်ပေါင်းများစွာအတွင်းအလုတ်ကျန်းတဲ့ထောင်နှံဆိုတာပေးရိုးပေးစင်ပြစ်ဒဏ်အမျိုးအစားဖြစ်တယ်လို့လည်းဆိုပါတယ်။စစ်အုပ်ချုပ်ရေးအဆုံးသတ်ပြီးဦးသိန်းစိန်အစိုးရ2011ခုနှစ်အတွင်းတက်လာပြီးတဲ့နောက်စာပေစင်စာဖြတ်တောက်မှုတွေကိုဖျက်သိမ်းခဲ့တယ်လို့သတင်းမီဒီယာပြုပြင်ပြောင်းလဲရေးတွေစတင်ခဲ့ပြီးဖမ်းဆီးထားတဲ့သတင်းသမားတွေကိုလည်းပြန်လွှတ်ပေးခဲ့ပါတယ်။အခုလိုသူတို့အလုပ်သူတို့လုပ်ကြတဲ့သတင်းသမားတွေကိုအပြစ်ပေးတဲ့လောက်ရဟာအဲ့ဒီဖြစ်စဉ်ကိုစိုးစိုးရွားရွားအနှောက်အယှက်ဖြစ်စေတယ်လို့အက်ဒီတာအဘော်ကသုံးသပ်ထားပါတယ်။သတင်းတောက်တွေကိုအမျိုးသားလုံခြုံရေးကိုချင်းချောက်တယ်ဆိုပြီးတော့ဆွဆွဲပစ်တင်တာမှာအပတ်စဉ်ထုတ်ဝေတဲ့ Unity Channel ကလေယာဉ်မြေတွေကိုဓာတုလက်နဲ့ထုတ်ဆက်ယုံဒီဆောက်ဖို့အတွက်စစ်တပ်ကတင်းယူတယ်ဆိုပြီးတော့ရေးသားခဲ့ပါတယ်။ဒါအစိုးရကညင်းပါတယ်။ဒါဟာမြန်မာအစိုးရကလုပ်နေတဲ့သတင်းမီဒီယာပေါ်ချိမ့်ချမှုတွေကနောက်ဆုံးလို့ရဖြစ်တယ်လို့ဆိုပါတယ်။ရဲကသတင်းစာတိုက်တွေရဲ့သတင်းခန်းတွေကိုဝင်ရောက်ပြီးတော့သူတို့ရဲ့ငွေကြေးဆိုင်ရာမှတ်တမ်းမှတ်ရာတွေကိုတောင်းယူတာနောက်ပြီးအစိုးရရုံးထဲကိုဝင်ရောက်ပြီးဝန်ထမ်းကိုသတင်းစုံစမ်းမေးမြန်းလို့ထောင်ထံအပြစ်ပေးတာငင်းကြမ်းစွာစုဝေးခွင့်ဥပဒေအပါအဝင်ရာဇဝတ်မှုဥပဒေနဲ့အရေးယူတာမျိုးတွေလုပ်ခဲ့တဲ့အကြောင်းထောက်ပြထားပါတယ်။အပြစ်ဆုံးကတော့The New York Times သတင်းစာရဲ့ Editor အဝမှာဖတ်ရှုနိုင်ပါတယ်
။မြစီမ online စာမျက်နှာမှာတော့ဆောင်းမရှင် Fitness Ram ကမြန်မာ ASEAN Challenge in 2014မြန်မာအစိုးရ2014မှာကျင်းပတဲ့ ASEAN ဆိုင်ရာအခက်အခဲစိန်ခေါ်မှုတွေဆိုပြီးတော့သုံးသပ်ရေးသားထားပါတယ်ရှင်
။မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးဖြစ်စဉ်ဟာနေပြည်တော်ကအစိုးရအတွက်တော့နောက်မှထွက်ပေါ်လာမယ့်အာရှကြားတကောင်အဖြစ်ပြသစရာအကြောင်းအရာတစ်ခုဖြစ်ပါတယ်လို့ဆောင်းမရှင်ကအစချီရေးသားထားပါတယ်။အရှိတောင်အရှမှာဒုတိယအကြီးဆုံးနိုင်ငံဖြစ်တဲ့မြန်မာနိုင်ငံဟာတဘာဝအရင်းအမြစ်တွေအရှံဘယ်ကျွေဝတဲ့တိုင်းပြည်ဖြစ်ပါတယ်။ဒါပေမဲ့လည်းစိန်ခေါ်မှုတွေကတော့အများကြီးရှိနေတယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာတိုင်းရင်းသားလူမျိုးစုတွေအများအပြားရှိပြီးမတူကွဲပြားခြားနားတဲ့ယုံကြည်မှုတွေယဉ်ကျေးမှုတွေနဲ့နေထိုင်ကြတာပါ။ဒီအထက်မှာမကြခင်ကနိုင်ငံအတွင်းအများစုဗုဒ္ဓဘာသာဝင်တွေနဲ့ဘင်္ဂါလီလိုမြန်မာနိုင်ငံသားအများစုကခေါ်ကြတဲ့ရိုဟင်ဂျာမွတ်စလင်တွေအကြတင်းမာမှုတွေပုံမှုဖြစ်ပွားလာတဲ့အကြောင်းတရားလဲပါပါတယ်ရိုဟင်ဂျာတွေအပေါ်ဆန့်ကျင်ကြတဲ့ဖြစ်ရအပေါ်နိုင်ငံတကာကပြစ်တင်ကြပါတယ်နိုင်ငံအတွင်းဖြစ်ပွားနေတဲ့အကြမ်းဖက်မှုတွေကြောင့်ထောင်ပေါင်းများစွာရှိတဲ့လူတွေဟာဘင်္ဂလားဒေ့ရှ်နဲ့ထိုင်းစတဲ့နေဆက်တွေမှာခိုလိုနေကြရပါတယ်မြန်မာနိုင်ငံဟာ2014ခုနှစ်ရဲ့အာဆီယံ အလဲကျဥက္ကဋ္ဌဖြစ်သလိုအာဆီယံအတွက်လည်းအရေးကြီးတဲ့နေ့ဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့2015ခုနှစ်အတွင်းမှာတန်းတူညီမျှတဲ့စီးပွားရေးအတိုင်းအဝန်တစ်ခုထူထောင်ဖို့အာဆီယံကရည်မှန်းထားတာပါ။အာဆီယံဥက္ကဋ္ဌဖြစ်တဲ့မြန်မာနိုင်ငံဟာနိုင်ငံတကာစံချိန်စံနှုန်းနဲ့အညီအုတ်ချုပ်နိုင်စွမ်းရှိတယ်ဆိုတာကိုလည်းပြသနိုင်ဖို့လိုသလိုမြန်မာနိုင်ငံမှာအဓိကအခန်းကဏ္ဍကနေပါဝင်ပတ်သက်နေတဲ့တရုတ်နိုင်ငံနဲ့အာဆီယံနိုင်ငံတချို့အကြားဖြစ်ပွားနေတဲ့တောင်တရုတ်ပင်လယ်အရေးကိစ္စဟာလည်းမြန်မာနိုင်ငံရင်ဆိုင်ရမယ့်စင်ခွန်မှုတရားဖြစ်တယ်လို့ဆောင်းမရှင်ကထောက်ပြထားပါတယ်။အပြည့်အစုံကတော့အင်္ဂလိပ်ဘာသာနဲ့ mizima.com online မှာဖတ်ရှုလို့ရနိုင်ပါတယ်ခင်ဗျာ
။နောက်ထပ်အတွင်းမြင်ဆောင်းမတစ်ပုဒ်ကတော့ Airy online ဆောင်းမျက်နှာမှာဖော်ပြထားတဲ့ဆောင်းမရှင် Igor Vlasevich ရဲ့မြန်မာနိုင်ငံကထိတ်တန်းနိုင်ငံရေးသမားတွေအတွက်အာဏာခွဲဝေကိုင်းဆွဲတဲ့နောက်တနည်းဆိုတဲ့ဆောင်းမပဲဖြစ်ပါတယ်
။1984ခုနှစ်တုန်းကဆိုရင် American ပြည်ထောင်စု၊ Canada အနောက်နဲ့မြောက်ပိုင်းဥရောပနိုင်ငံတွေအိန္ဒိယ၊ဂျပန်၊ဩစတြေးလျ၊နယူးဇီလန်စတဲ့နိုင်ငံလေးအပါအဝင်ကမ္ဘာတစ်လုံးမှာဒီမိုကရေစီနိုင်ငံ35နိုင်ငံသာရှိပါတယ်။ကမ္ဘာပေါ်ကနိုင်ငံတွေရဲ့အရေးအတွက်နဲ့နှိုင်းရင်30ရာခိုင်နှုန်းတောင်မရှိဘူးလို့အစချီရေးသားထားပါတယ်။2013ခုနှစ်အရောက်မှာတော့ဒီမိုကရေစီနိုင်ငံပေါင်း120လောက်ရှိလာခဲ့ပါပြီ။60ရာခိုင်နှုန်းကျော်ထိတိုးတက်လာတယ်လို့ဆိုရပါမယ်။လွန်ခဲ့တဲ့10နှစ်နဲ့15နှစ်ကြာမှာတော့ဒီမိုကရေစီအသွင်ကူးပြောင်းမှုဟာအောင်မြင်တာထက်မအောင်မြင်တာကပိုးပြီးတော့များလာတယ်လို့ဆိုပါတယ်။စင်းရဲတန်းပြည်တွေနဲ့လူမျိုးရေးဘာသာရေးနိုင်ငံရေးအရငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ကြတဲ့အစဉ်လာအားနည်းတဲ့တန်းပြည်တွေမှာကြစ်လက်ခိုင်မာတဲ့ဒီမိုကရေစီနိုင်ငံတနေငံဖြစ်လာဖို့ခက်ခဲတယ်လို့ဆိုပါတယ်မြန်မာနိုင်ငံရဲ့ဒီမိုကရေစီရေးအခြေအနေကိုသုံးသပ်ကြည့်မယ်ဆိုရင်အောင်မြင်ဖို့ထက်ဖျက်လို့ဖျက်ဆီးတွေပိုများတာကိုတွေ့နိုင်ပါတယ်မြန်မာနိုင်ငံဟာစင်းရဲတဲ့ဖွံ့ဖြိုးမှုမရှိတဲ့တန်းပြည်နိုင်ငံရေးအရငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ကြတဲ့အစဉ်လာအားနည်းတဲ့တန်းပြည်ဖြစ်ပါတယ်စစ်တဟာဆိုရင်လေသူ့ရဲ့အကျိုးစီးပွားကိုကာကွယ်ဖို့အတွက်ဖိနှိပ်မှုလုပ်ရမယ်ဆိုရင်အဆင်သင့်ဖြစ်နေတာပါ2015ခုနှစ်ရွေးကောက်ပွဲဟာအမတန်ကူအန္တရာယ်ကြီးမားတဲ့အခြေအနေမှာရှိပါတယ်စစ်လုရှားမှုတွေကနေအကြမ်းဖက်မှုတွေဖြစ်လာနိုင်ပါတယ်အခုဆိုရင်ပဲမြုံကြည်မှုတွေအမုန်းတရားတွေအကြမ်းဖက်မှုတွေစပြီးတော့ဖြစ်နေပါပြီဘက်ပေါင်းစုံကမြန်မာနိုင်ငံရေးခေါင်းဆောင်တွေကြားနိုင်ငံရေးထိတ်တဲ့ရင်ဆိုင်မှုတွေဟာအလွန်အန္တရာယ်ကြီးမားပါတယ်ဆိုတာကိုသတိပြုမိကြဖို့ကောင်းပါတယ်ရွေးကောက်ပွဲမတိုင်ခင်အတိတ်ကနိုင်ငံရေးမှာပါဝင်သူတွေကြားအနာခွဲဝေမှုအတွက်သဘောတူညီမှုလုပ်နိုင်မယ်ဆိုရင်ကိုလည်းမရှုံးသူလည်းမနိုင်တဲ့ win-win အခြေအနေမျိုးရလာနိုင်လိမ့်မယ်လို့យေတာထားပါတယ်အပြည့်စုံကတော့ irawadi.org online မှာဖတ်ရှုနိုင်ပါတယ
်ထိုင်းမြန်မာဆက်ဆံရေးနဲ့ပတ်သက်ပြီးတော့ဆောင်းမတွေကိုလည်းဇူလိုင်လ14ရက်နေ့မှာဖတ်ရတာပါစင်ကူက The Straits Times သတင်းစာမှာ Thailand and Myanmar Traditional rivals now brothers in arms အမြဲတမ်းမတည့်ခဲ့ကြတဲ့ထိုင်းနဲ့မြန်မာအခုတော့ရောင်းရင်းတွေဖြစ်နေကြပြီဆိုတော့ဆောင်းမရှင် Nimal Ghosh ရေးသားထားတာကတော့
ဗန်ကောက်နယ်နီးပြည်တော်ကြားနှွေးထွေးတွေဆက်ဆံရေးအရေးလက္ခဏာပြသလိုက်တာကတော့ထိုင်းမြန်မာနယ်စပ်ရှိမြန်မာဒုက္ခသည်တွေတသိန်း3000ကိုဌာနေကိုမကြမီပြန်ပို့တော့မယ်ဆိုတဲ့ကြေညာချက်ပင်ဖြစ်တယ်လို့သူကအစချီရေးသားထားပါတယ်မြန်မာစစ်တပ်ကြီးကဲဘူဂျုံမှုကြီးမင်းအောင်လှိုင်နဲ့ထိုင်းစစ်တပ်ခေါင်းဆောင်ဘူဂျုံသနဆတ်ပါတီမဖရခွန်တို့ဇူလိုင်လ၄ရက်နေ့ကဗန်ကောက်မှာတွေ့ဆုံကြစဉ်လူတွေမျက်စိပြူးစေခဲ့တဲ့အချက်ကတော့ထိုင်းစစ်တပ်အာဏာသိမ်းတာဟာမှန်ကန်တဲ့လုပ်ရဖြစ်တယ်လို့မြန်မာဘူဂျုံကပြောခဲ့တဲ့အတွက်မဟုတ်ဘဲ1988ခုနှစ်တုန်းကမြန်မာစစ်တပ်ကအလားတူအခြေအနေနဲ့ကျင်းဆိုင်ခဲ့ရတယ်ဆိုပြီး88ဒီမိုကရေစီလှုပ်ရှားမှုတွင်စစ်တပ်ကဆန္ဒပြကြောင်သားယာနဲ့ချီတပ်ဖြတ်ခဲ့တဲ့ဖြစ်ရပ်နဲ့နှိုင်းရှင်ပြောဆိုချက်ဖြစ်တယ်လို့ဆောင်းပါးရှင်ကထောက်ပြရေးသားထားပါတယ်။ဗိုလ်ချုပ်ကြီးနှစ်ဦးတို့တဦးနဲ့တဦးဖေလက်တကင်းနှုတ်ဆက်တဲ့ပုံရိပ်ဟာနှစ်နိုင်ငံနယ်နမိတ်ကြားစစ်စစ်ပဲဆိုင်ရာဆွေးနွေးပွဲတွေရဲ့တင်ဂေတအဖြစ်ဆွဲကြံရေးမှဖြစ်တယ်လို့လည်းသူကထောက်ပြရေးသားထားပါတယ်။ထိုင်းနိုင်ငံမှာတို့ဟာလွန်ခဲ့တဲ့နှစ်250ကအယုဒ္ဓယာကိုမြန်မာကဝင်မီးရှို့ခဲ့တဲ့ရှေးဘုရင်ခေတ်ကစရံဘက်တွေဖြစ်ခဲ့ကြတဲ့အကြောင်းနဲ့အယုဒ္ဓယာကိုမြန်မာကဝင်မီးရှို့ဖျက်ဆီးခဲ့တဲ့ဖြစ်ရပ်ကိုထိုင်းလူမျိုးတွေအနေနဲ့ရလွယ်နဲ့မေ့ပြကြမှာမဟုတ်ပေမဲ့လို့လေအခုခေတ်စ်မှာတော့မြန်မာနဲ့ထိုင်းဘူချုပ်ကြားယင်းနည်းစွာဆက်ဆံနေတာကြောင့်အရင်ကမုန်းတရားတွေဟာတမိုင်းမှာပဲကြံ့ရက်တော်မှာဖြစ်တဲ့အကြောင်းဆောင်းပါရှင်ကရေးသားထောက်ပြထားပါတယ်။ထိုင်းမြန်မာစစ်ပစ်ဆက်ဆံရေးဟာကိုရီးကိုတာအဆင့်တီကောင်းလာနေပြီးအသက်58နှစ်အရွယ်ဘူချုပ်ကြီးမင်းအောင်လှိုင်ကို2012ခုထိုင်းခီးစဉ်တွင်သားသမီးမရှိတဲ့အသက်94နှစ်အရွယ်ထိုင်းဘူချုပ်ကြီးပရမ်တင်ဆူလာနန်ဒွန်ကဝိဇာတာဖြင့်လက်ခံခဲ့တဲ့ဖြစ်ရပ်ကိုဆောင်းပါးရှင်ကထောက်ပြပြီးဒီတစ်ချိန်နောက်ဆုံးတွေ့ဆုံစဉ်လက်ဆောင်တွေဖလှယ်ကြရမှာဘူချုပ်ကြီးပရမ်ကသူ့ရဲ့မွေးစားသားကိုသူရေးထိုးထားတဲ့လက်မှတ်ရိုက်ထားတဲ့ လက်စည်းနက်တာကိုအမှတ်တရလက်ဆောင်ပေးကြတာတွေ့ရတယ်လို့ဆောင်ပါရှင်နီမဲဂေါ့ရှ်က The Street Times သတင်းစာမှာရေးသားဖော်ပြထားပါတယ
်။နောက်ထိုင်းမြန်မာသတင်းတစ်ပုဒ်ကတော့ Bangkok Post သတင်းစာမှာ14ရက်နေ့ကဖော်ပြတဲ့ Editor အာဘော်ပဲဖြစ်ပါတယ်။Refugee Spheres Well Founded ဒုက္ခသည်တွေရဲ့ကြောင်းရွံ့မှုတွေခိုင်မာဆိုတဲ့အရာအဘော်ဆောင်းပါမှာ
တောက်ချာနေကအာနာသိန်းထိုင်းဗိုလ်ချုပ်ကြီးပရာယွတ်ချန်အိုချာကမြန်မာနိုင်ငံကနေရောက်ရှိခိုးလုံနေတဲ့ဒုက္ခသည်တွေကိုနေရက်ပြန်ပို့ရမယ်လို့ပြောလိုက်တဲ့အတွက်အားလုံးတအံ့တော်ဖြစ်ခဲ့ကြရပါတယ်ဒီကိစ္စကိုသူနဲ့မြန်မာစစ်ကောင်းဆောင်တို့ကြားမှာသဘောတူညီထားပြီးပြီလို့လည်းပြောပါတယ်အမျိုးသားလုံခြုံရေးအတွက်ဒုက္ခသည်သိန်း 3,000 ကျော်နေထိုင်နေတဲ့ကမ့်တွေကိုပိတ်ပစ်ဖို့လိုအပ်တယ်လို့ဆိုပါရယ်ဒီလောက်ကြီးမားတဲ့လူတွေကိုပြောင်းရွှေ့ရေးကိစ္စကိုအလွဲလွဲအချော်ချော်ကင်တွယ်လိုက်ရင်အမျိုးသားလုံခြုံရေးကိုပါထိခိုက်နိုင်ပါလိမ့်မယ်ဗိုလ်ချုပ်ကြီးကတော့ဒုက္ခသည်တွေပြောင်းရွှေ့ရေးကိုအချိန်ကန့်သတ်မှုတော့မပြောပါဘူးဒါပေမဲ့သူ့လက်ထောက်တွေကတော့တစ်နှစ်အတွင်းလို့ပြောဆိုနေကြပါရယ်မြန်မာကာကွယ်ရေးဦးစီးချုပ်ထိုင်းနိုင်ငံကိုမကြသေးခင်ကလာရောက်စင်မှာသူတို့နှစ်ဦးကြားမှာသဘောတူညီချက်ရခဲ့တယ်လို့ဆိုပါရယ်ဒုက္ခသည်အများစုဟာမြန်မာနိုင်ငံကတိုင်းရင်းသားတွေအများစုဖြစ်ကြပြီးသူတို့ဟာစစ်တပ်ကိုကြောက်လို့ထွက်ပြေးလာခဲ့ကြရသူတွေဖြစ်ပါရယ်တော်တော်များများမှာဆိုရင်လည်းနိုင်ငံသားတပ်သေးကန်အထောက်ထားတွေမရှိကြပါဘူးအမျိုးသားလူ့ခွင့်ရေးကော်မရှင်နာမင်းကြီးနိရန်ပတိဝတ်ချာရာကတော့နိုင်ငံတကာဥပဒေအရဒုက္ခသည်တွေအနေနဲ့ကြောက်ရွံ့လုံခြုံစိတ်ချမှုမရှိသေးသမျှအတင်းအဓမ္မပြန်မပိုးရဘူးလို့ဆိုပါရယ်ဒီကိစ္စဟာနှစ်နိုင်ငံစစ်တပ်ကြားမှာလုပ်တဲ့ကိစ္စသာဖြစ်ပါရယ်ဘလို့ကင်တွယ်မှာလဲမှမရင်ရင်ကင်တွယ်ခဲ့ရင်အမျိုးသားလုံခြုံရေးကိုထိခိုက်လာနိုင်တယ်ဒီအစီအစဉ်ကိုတည်တည်ချာချာစောင့်ကြည့်ရမှာဖြစ်တယ်စသဖြင့်ရေးသားထားပါရယ်ရှင်
စီဝိုင်းနဲ့ပတ်သက်တဲ့သတင်းတစ်ပုဒ်ကတော့ The Nation သတင်းစာမှာ AP သတင်းထောက်တွေဖြစ်တဲ့ Simon Day နဲ့ Shirley Tan တို့က The Real Victims of Extended US Economic Sanction on Myanmar မြန်မာနိုင်ငံကို American ကစီဝိုင်းပိတ်ဆို့မှုဆက်ပြီးလုပ်လို့တကယ့်ဒုက္ခရောက်ရသူတွေဆိုတဲ့ဆောင်းပါးပဲဖြစ်ပါတယ်
။တချိန်ကအထူးကြံဖြစ်ခဲ့တဲ့မြန်မာနိုင်ငံမှာပြည်ပြင်ပြောင်းလဲရေးစတင်ခဲ့တဲ့အတွက်အိန္ဒိယချင်းအာရှနိုင်ငံများသာမကအနောက်နိုင်ငံများကပါစီဝိုင်းလုတ်ကင်ဖို့စိတ်ဝင်စားလာကြတာဖြစ်ပါတယ်။ဒါပေမဲ့မကြသေးမီကနိုင်ငံရေးကိစ္စတွေကြောင့်အမေရိကန်နဲ့ဥရောပနည်းနည်းသတိထားလာကြတာတွေ့ရကြောင်းတစ်ဖက်မှာတော့တရုတ်နဲ့တခြားနိုင်ငံတွေကစီးပွားရေးလုပ်ငန်းအခြေအနေတွေထိုးတက်မယ်ဆိုရင်တော့မြန်မာနိုင်ငံမှာဆက်လုပ်သွားဖို့ဆန္ဒရှိတာတွေ့ရကြောင်းရေးသားဖော်ပြထားပါတယ်။အမေရိကန်အနေနဲ့မြန်မာနိုင်ငံမှာပြားရေးစံခီးထွက်တဲ့ရက်တွေကုံဆုံးနေတာတွေ့ရကြောင်းတန်ခတ်ပိတ်ဆို့မှုတွေလျှော့ချမဲ့အစားမီလာကတက်တန်းထတ်တိုးခဲ့တဲ့အကြောင်းနဲ့မကြသေးမီကမန္လေးမှာဖြစ်ခဲ့တဲ့ညမထွက်ရအမိန်ထုတ်ခဲ့ရတဲ့ဘာသာရေးကြမ်းဖက်မှုလို့လူများစုဗုဒ္ဓဘာသာဝင်တွေနဲ့လူနည်းစုမွတ်စလင်တွေကြားပဋိပက္ခတွေကြောင့်စိုးရိမ်မကင်းဖြစ်မှုတွေရှိခဲ့တဲ့အကြောင်းနဲ့နိုင်ငံရေးတည်ငြိမ်မှုစီးပွားရေးလုပ်ငန်းတွေအတွက်အန္တရာယ်ဖြစ်နိုင်မှုတွေကိုမေးခွန်းထုတ်ခဲ့ကြကြောင်းဆောင်းပါရှင်ကရေးသားထားပါတယ်။ဒီမေးခွန်းတွေရဲ့အဖြေကတော့အယူဆတွေဦးစားပေးမှုတွေပေါ်တည်ပြီးကွဲပြားနေတာတွေ့ရကြောင်းဥမာနောက်နိုင်ငံတွေကတော့လူခွင့်ရေးကိစ္စရက်တွေကိုအလေးပေးတာတွေ့ရကြောင်းနဲ့တန်ခတ်ပိတ်ဆို့မှုတွေဆက်ချထားလေယင်းဤမြုံနံမှုကြီးမားတဲ့လုပ်ငန်းတွေကိုလုတ်ကင်လိုကြတဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေဟာမတိကြမရေရာမှုတွေကြောင့်ဘေးရက်စောင့်ကြည့်နေရမှာဖြစ်တဲ့အကြောင်းဆောင်းပါးထဲမှာရေးသားထားပါတယ်။နောက်အုပ်စုအစိုးရတွေကမြန်မာနိုင်ငံနဲ့ဆက်ဆံရမှာနိုင်ငံရေးအခြေအနေတွေနဲ့ချိန်ကိုက်ကြပေမဲ့အိန္ဒိယတရုတ်နိုင်ငံသမ္မတရှီဂျင်ပင်ကတော့ဘေကျင်းအနေနဲ့မြန်မာအိမ်နွေရေးပြဿနာအပေါ်ဝင်မဆွတ်ရဆိုတဲ့မူကိုဆက်ကင်ထားမယ်လို့ပြောသလိုဂျပန်၊တောင်ကိုရီးယား၊အိန္ဒိယနဲ့အာဆီယံနိုင်ငံတွေကလည်းစီးပွားရေးတိုးချက်လှုပ်ဆောင်လိုကြကြောင်းစစ်တမ်းကောက်ချက်တွေကပြသနေတဲ့အကြောင်းသူတို့တွေရဲ့ဦးစားပေးတဲ့စိုးရိမ်မကင်းဖြစ်မှုတွေကတော့အလုံသမားစွန့်ရီအခြေခံအဆောက်အအုံမခိုင်မာမှုစီးမြင့်နဲ့ဆုံးဖြတ်ချက်ချတဲ့နေရာမှာမတိကျမရေရာမှုတွေဖြစ်တဲ့အကြောင်းဆောင်းပါးထဲမှာရေးသားထောက်ပြထားပါတယ်။စင်ကာပူအခြေစိုက်တွဲဘက်ပေါမောခနှစ်ဦးရဲ့ဆောင်းပါးကိုတော့ The Nation သတင်းစာကြီးမှာအပြည့်စုံဖတ်ရှုနိုင်ပါတယ်ခင်ဗျာ
။ဒီတစ်ပတ်ကမ္ဘာသတင်းမီဒီယာတွေထဲမှာဖော်ပြတဲ့မြန်မာနိုင်ငံဆိုင်ရာသတင်းတွေကိုစူးစီးတင်ပြချက်ကတော့ဒီလောက်ပါပဲနော်။ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာသတင်းတွေကိုနေ့စဉ် VOA မနက်ခင်းအစီအစဉ်တိုင်းမှာကောက်နှုတ်တင်ပြပေးနေပါတယ်ရှင
်။သတင်းတစ်ပတ်အတွင်းကမ္ဘာသတင်းမီဒီယာတွေမှာဖော်ပြခဲ့ကြတဲ့မြန်မာနိုင်ငံအကြောင်းသတင်းတွေကကောင်းလို့ရရာတွေကိုမတ်အေးတနာကျော်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်။ VOA ရဲ့စနေနေ့ညပိုင်းအစီအစဉ်တွေကိုည10:00နာရီအထိလိုင်းဒိုမီတာ25 32 51တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါရရှင
်။ VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ24 32 40တို့မှာနားဆင်နိုင်ပြီး ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောရရှင်များရှင်သောရရှင်တို့ခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းစီစဉ်ရဲ့စနေနေ့ညပိုင်းထုတ်လင်းချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ25 32 51တို့ကနေည10နာရီထိဆက်ပြီးတော့ထုတ်လင်းပေးသွားမှာဖြစ်ပါတယ်ရှင်။အခုကတော့သောရရှင်တို့စောင့်မျှော်နေကြတဲ့စနေနေ့ညချမ်းဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ရဲ့အလှည့်ကိုရောက်ပါပြီ။ဥကျော်စံသားကစီစဉ်ပြီးထုတ်လုပ်သူကတော့မဆုမွန်ဖြစ်ပါတယ်။
မင်္ဂလာပါဒေါ်ရရှိခင်ဗျာမြန်မာနိုင်ငံမှာရွေးကောက်ပွဲကော်မရှင်ကရွေးကောက်ပွဲနဲ့ပတ်သက်တဲ့လှုပ်ထုံးလုံနည်းကိုပုံမတင်ကြလိုက်ပါတယ်အဓိကထင်ရှားတဲ့အချက်တချို့ကျွန်တော်သတိထားမိတာပြောရမယ်ဆိုရင်ရွေးကောက်ပွဲကိုယ်စားလှောင်းတွေဟာမဲဆွဲစီးဝင်းကိုရက်60မဟုတ်တော့ပဲရက်30ပဲရမယ်တလပဲရမယ်အဲ့ဒီအပြင်အဲ့ဒီကော်မကျင်းအမီစီရင်ထုတ်ပြန်ပြီးတဲ့နောက်15ရက်အတွင်းကစပြီး15ရက်ပြီးရင်ရေတွက်မှာဖြစ်တယ်ဆိုတော့15ရက်အတွင်းမှာသူတို့စတင်ပြီးတော့မဲဆွယ်စီဝင်ရေးကိုစတင်ပြီးစီစဉ်ရမှာဖြစ်တယ်နောက်တစ်ခါပါတီကိုယ်စားလှယ်တွေမဲယုံမှာထားရလဲပဲနှစ်ယောက်မဟုတ်ပဲတစ်ယောက်သာထားမယ်စသဖြင့်ခင်ဗျာကျန်တဲ့အချက်တွေပါပါဝင်ပါတယ်ဆိုတော့ငကူကမှဖွဲ့စည်းပုံအခြေခံဥပဒေကပါတဲ့အချက်တွေကြောင့်ဒီမိုကရေစီဆန်တဲ့ရွေးကောက်ပွဲတရားမျှတလွတ်လပ်တဲ့ရွေးကောက်ပွဲဖြစ်ဖို့လာလာစိတ်မရှိတဲ့မြန်မာနိုင်ငံရဲ့ရွေးကောက်ပွဲတွေဟာဒီလိုလှုပ်ထုံးလုံနည်းတွေတင်းကျလိုက်တဲ့အတွက်ဘလောက်ခိုင်လုံစချတဲ့ရွေးကောက်ပွဲဖြစ်လာမှန်းမဲ့လာလာကြံပြီးတယ်လဲဆိုတော့ဆန်းစင်မှဖြစ်ပါတယ်ဆန်းစင်ကြမဲ့ပုဂ္ဂိုလ်တွေထဲမှာလွတ်တော်အမတ်ရဲ့နိုင်ငံရေးသုံးသပ်ချက်ရဲ့အထွေထွေစီရပုဂ္ဂိုလ်ရဲ့ဥပဒေပညာရှင်ရဲ့ပါနေတော့ကျွန်တော်အကုန်လုံးစကားဝိုင်းလိုပဲဒီနေ့အဓိကထားပြီးဆွေးနွေးဖို့ဒီပုဂ္ဂိုလ်တွေအလုံးကိုတပြန်နေတဲ့ဖိတ်ခေါ်ထားလိုပါတယ်အဲ့မှာဆွေးနွေးမဲ့ပုဂ္ဂိုလ်တွေကိုမိတ်ဆက်ပေးရမှဆိုရင်တော့ဦးရထွန်းရှမ်းပြည်နယ်ကအမတ်တူဖြစ်ပါတယ်။နောက်ပုဂ္ဂိုလ်တူကတော့နိုင်ငံရေးအကြက်ခတ်တူဖြစ်တဲ့ဒေါက်တာရံမျိုးသိန်းဖြစ်ပါတယ်။နောက်ပုဂ္ဂိုလ်တူကတော့90ပြည့်ရွေးကောက်ပွဲမှာပါဝင်ကအမတ်တူဖြစ်တဲ့ဒေါက်တာတင်းဆွေဖြစ်ပါတယ်။နောက်ပုဂ္ဂိုလ်တူကတော့မန္တလေးကမြန်မာနိုင်ငံစစ်နေမြကွန်ရက်ကစစ်နေဦးသိန်းသန်းဦးဖြစ်ပါတယ်။ဆိုတော့ပထမဦးဆုံးကျွန်တော်ဦးရထွန်းကိုမေးချင်ပါတယ်။ဒီလိုရွေးကောက်ပွဲဆိုင်ရာလှုပ်ထုံလုံနည်းကိုကော်မရှင်ကတင်းကျပ်တဲ့သဘောထုတ်ပြန်လိုက်တော့ဒီကိစ္စဟာနိုင်ငံရေးလောကမှာဘလောက်ကြေရိုက်ခတ်ပါသလဲဦးရထွန်းခင်ဗျာ
ကျွန်တော်တို့ဒီအနေပတ်သက်လို့နိုင်ငံရေးပါတီတွေကိုဒီမတိုင်ခင်မှာတော့ခေါ်ပြီးတော့အစည်းအဝေးလုပ်တာရှိတယ်လေအဲ့တော့နိုင်ငံရေးပါတီတွေကလည်းတင့်တော်တဲ့အကြံဉာဏ်တွေသူတို့ပြောကြဆိုကြအကြံပေးကြတာရှိတယ်ဒါမဲ့အခုဒီကြေညာချက်ရွေးကောက်ပွဲကော်မရှင်ရဲ့ကြေညာချက်ထုတ်ပြန်လိုက်တဲ့အခါမှာတော့အဲသူတို့ပေးတဲ့အကြံဉာဏ်တွေအဲတော်တော်များများပါမလာဘူးလို့အဲ့လိုဟိုခင်ဗျာပြောကြတာရှိတာပေါ့နော်အဲကျွန်တော်တို့ရဲ့အခုလွှတ်တော်ကိုယ်စားလှယ်တွေရှိမှလည်းအဲ့ညားချက်အမှတ်1 2014ဆိုပြီးဇူလိုင်လ10ရက်နေ့နေ့စဲနဲ့ပြည်အောင်ရွေးကောက်ပွဲကော်မရှင်ကနေပြီးတော့အဲ့ဒီကြေညာစာတွေအမိန့်ကြေညာစာတွေကိုကျွန်တော်တို့ဖြန့်ဝေထားတာတွေ့ရပါတယ်
ဆိုတော့သူတို့ကလည်းဘယ်လိုတုံ့ပြန်ဟုတ်ကဲ့
ပြောပါကျွန်တော်တွေ့ရတာတော့ဟိုဒီအငင်းပွားစရာအာဒီအတုံးနှုံးလေးတွေစီကံကတ်တ်ချက်ကလေးတွေတွေ့ပါတယ်အဲ့တော့နောက်ပြီးတော့ချက်ပြောကြတာပေါ့လေ
ဟုတ်ကဲ့ဆိုတော့အာသူတို့ကလည်းအကြမ်းမှာနိုင်ငံရေးလောကမှာခရိုက်ခတ်မှုပေါ့လေအကြမ်းမြင့်ပေါ့ခင်ဗျာနောက်ဒေါက်တာရံမျိုးသိန်းအဲ့ဒီပြည်သူလူထုမဲဆန္ဒရှင်ဖြစ်တဲ့မြန်မာပြည်သူလူထုအကြမ်းမှာရောဒီကိစ္စဘလောက်ကြေရိုက်ပါသလဲပြည်သူလူထုကစိတ်ဝင်တစားရှိရပါရဲ့လားဒီလိုကန့်သက်လိုက်တာဟာငါတို့ရဲ့ဒီမိုကရေစီရပိုင်ခွင့်အတွက်အကန့်အသတ်ဖြစ်စေရဲဆိုတာသူတို့နားလည်ကြသလားခင်ဗျာလူထုက
ကျွန်တော်ညာတော့ပြည်သူလူထုတဲမှာတော့ဟိုအတိုင်းတာတစ်ခုထိဒါဟိုသိတယ်ပေါ့လေဒါနဲ့ဟိုနိုင်ငံရေးကိုစိတ်ဝင်စားတဲ့လူတွေတဲမှာတော့ပို့ပြီးတော့ဒီကိစ္စနဲ့ပတ်သက်ပြီးပြောတာဆိုတာကိုကျွန်တော်တို့ပို့ပြီးတော့ကြားရတယ်ပေါ့လေ အဓိကအပြင်တော့ဒီလိုစီးပင်းစည်းကမ်းတွေကိုတင်းကျပ်လိုက်တဲ့အနေရတဲ့အကြောင်းရင်းပေါ့လေအဓိကအကြောင်းရင်းကတော့ကျွန်တော်အမြင်ကတော့ဒီပြည်အောင်စုကြံ့ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီဟာဟိုလာမယ့်ရွေးကောက်ပွဲမှာဒီ NLD ပါတီရဲ့တောင်ပြိုကမ်းပြိုပေါ့အပြတ်အသတ်နိုင်ရမှုကိုတားဆီးနိုင်ဖို့လုပ်လိုက်တဲ့ခြေလှမ်းတစ်ခုပဲလို့အဲနိုင်ငံရေးနဲ့ပတ်သက်တဲ့လူတွေကြားထဲမှာပြောဆိုနေတဲ့သဘောမျိုးကိုတွေ့ရတယ်။နောက်တစ်ချက်ကလည်းပါလဲဆိုတော့ဒီအခုကျွန်တော်တို့ထုတ်လိုက်တဲ့ညွှန်ကြားချက်ကဘယ်ဟာနဲ့တွားပြီးတော့အခြေခံတာတွားတွေ့ရလဲဆိုတော့ကျွန်တော်ဒီငိမ့်စုစီပေါ့လေငိမ့်ညမ်းစွာစုဝေးခြင်းနဲ့ငိမ့်ညမ်းစွာစီတန်းလဲလဲခြင်းဥပဒေနဲ့တွားပြီးတော့ပုံစံတူယူသုံးထားတဲ့သဘောတွေကိုတွေ့ရတယ်။အဲ့တော့ဒီရွေးကောက်ပွဲမဲဆွယ်စည်းရုံးနယ်ဆိုတဲ့ကိစ္စနဲ့ဒီဟိုငိမ့်ညမ်းစွာစုဝေးတဲ့ဆန္ဒထုတ်ဖော်တယ်ဆိုတဲ့ကိစ္စနှစ်ခုဟာကျွန်တော်အမြင်အားဖြင့်အသွင်သဏ္ဍာန်မတူတဲ့နှစ်ခုပဲ။ဒါပေမဲ့ဒီနှစ်ခုကိုဘာလို့တွဲပြီးတော့သုံးလိုက်လဲဆိုတော့အဓိကအားဖြင့်တော့ဟိုနိုင်ငံရေးရပေါ့လေဒီ NLD ပါတီနဲ့အခြားဒီမိုကရက်တစ်ပါတီတွေပေါ်မှာအားတာမှုယူခြင်းလို့ကျွန်တော်ကမြင်တယ်
။ဟုတ်ကဲ့။ဆရာကျွန်တော်ဆရာဒေါက်တာရှင်နေဦးသိန်းသန်းဦးကိုမေးခြင်းပါတယ်။နှစ်ခုကျွန်တော်မေးခြင်းနဲ့ဥပဒေကြောင့်နဲ့အခုလိုလိုက်တာကိုနိုင်ငံရေးအဖြစ်သူတို့ပါတီအနာရပါတီကအနိုင်ရခြင်းလို့ဆိုပြီးတော့ဒေါက်တာရမျိုးသိန်းသုံးသပ်ပါတယ်။ဥပဒေကြောင့်အဖြစ်ကငိမ့်စုစီရောပါလို့နဲ့အခြေခံအနှစ်သာရတူတယ်အစွန်းတန်းမတူတော့လဲအနှစ်သာရတူတယ်ဆိုတော့တိုင်းပြည်ငြိမ်းဝပြပြရေးအတွက်တခင်တစုံတရာဆွေရင်စရာရှိလို့တကယ်ပဲဒီလိုတင်းကျလိုက်ခြင်းဟာအဲ့ငြိမ်းဝပြပြမှုကိုကောင်းမွန်တိုးတက်လာစေမယ်ဆိုတော့ဥပဒေကြောင့်ညီမှန်းချက်များရှိတယ်လို့ဦးသိန်းသန်းဦးထင်ပါသလားပထမတစ်ချက်ကဥပဒေကြောင့်ကျွန်တော်မကျင်တာ
ကျွန်တော်ကတော့မထင်ပါဘူးခင်ဗျာဒီဟာကဒီစပြီးပါရင်တော့ကျွန်တော်ရုပ်ောက်ဘွယ်ကော်မရှင်ဖွဲ့တာစပြီးတော့အကြံဉာဏ်ပြောရမှာပေါ့နော
်
ကျွန်တော်ရုပ်ောက်ဘွယ်ကော်မရှင်ဖွဲ့တဲ့နေရာမှာလည်းကျွန်တော်ပြောရတာအားနာပါတယ်ဒီဟုတ်ကဲ့ဒီလွတ်လပ်တဲ့ယူကော့ဘွယ်ကော်မရှင်လို့ပြောဖို့ခက်ပါတယ်။ဘာလို့လဲဆိုယူကော့ဘွယ်ကော်မရှင်ဥက္ကဋ္ဌဆိုဟိုကကဘူဂျူကြီးဖြစ်ပြီးတော့သူကဒီရွေးခန်းနေတည့်ရဲ့လိုပါပါတီကကမန်ဂရန်နှုတ်ထွက်ဆွတ်တော်ကကမန်ဂရန်နှုတ်ထွက်ကပါလာတယ်။သမရရဲ့ခီးစင်တိုင်းမှာပါတယ်။နောက်တစ်ခါဟိုပသိမ်မှာပြောခဲ့တဲ့ဇာကားတွေကလည်းပဲဟိုယူကော့ဘွယ်ကော်မရှင်ဥက္ကဋ္ဌတယောက်ရဲ့လွတ်လပ်တဲ့ယူကော့ဘွယ်ကော်မရှင်ဥက္ကဋ္ဌတယောက်ပြောတဲ့အပြောမျိုးမဟုတ်ဘူး။အဲ့ဒီတွေကကျွန်တော်တို့ကမြင်နေပြီးသားပါ။ဒါတော့လာတော့မှာပဲ။ဆိုတော့အခုရုပ်ောက်ပွဲကော်မရှင်ကထုတ်လိုက်တဲ့ဥပဒေကတကယ်တော့ကတ်တက်လိုက်တာဟာနိုင်ငံသားတွေရဲ့ဖွဲ့စည်းပုံချင်းကိုပါတဲ့သူတို့ဟို90တက်မှ74တော်ပြည်သူများအတည်ပြုထားပါတယ်ဆိုတော့ဖွဲ့စည်းပုံချင်းတွေပါတဲ့ဒေါက်တာရံမျိုးသိန်းတို့လည်းပဲကျွန်တော်တို့ဒီလွတ်လပ်စွာအသေးပင်ဖွဲ့စည်းဝင်ကိုထိခိုက်စေတဲ့ဟာဖြစ်တယ်အဲ့တော့ပြည်တော်ရုပ်ောက်ကော်မရှင်ရဲ့တာဝန်မှာလည်းပုံမှန်396မှာပြထားတဲ့အချက်တွေကကျွန်တော်တို့ဒီမှာရုပ်ောက်ပွဲဆိုင်ရာစလုံးမှာတို့နိုင်ငံရေးပါတီများဆိုင်ရာနည်းဥတွေများကိုဤဖွဲ့စည်းပုံချင်းဥတွေပါပြဋ္ဌာန်းပြန်တဲ့အညီနော်တက်ဆက်အိန္ဒိယဥတွေများနဲ့အညီထုတ်ပြန်နိုင်တယ်လို့ပြောတယ်အဲ့တော့ကျွန်တော်ဖွဲ့စည်းပုံချင်းဥတွေကိုဆန့်ကျင်လို့မရဘူးအဲ့ဖွဲ့စည်းပုံချင်းဥတွေကဥတွေသဘောအရအမြင့်ဆုံးဖြစ်တဲ့အတွက်ပုံမှန်354မှာနိုင်ငံသားတွေကိုဒီလက်နက်မပါဘဲနဲ့ငြင်းငြင်းကစူးစူးနဲ့စီတန်းလှည့်ခွင့်နဲ့ထို့အတူလွတ်လပ်စွာအသင်ပွင့်ဖွဲ့စည်းဝင်စည်းဝင်တွေပြီးထားလို့အဲ့ဒီဟာကိုကန့်တတ်တဲ့ဥတွေမျိုးကိုကျွန်တော်တို့ဒီဖွဲ့စည်းပုံချင်းဥတွေပုံမှန်396စာလုံးရယူကဘွယ်ကော်မရှင်ကဒီ new တွေလောထုံးတွေပြဋ္ဌာန်းခွင့်ရှိတော့လဲဖွဲ့စည်းပုံချင်းတွေကိုကြော်လို့မရဘူးကြီးအဲ့တော့အခုဒီဟာကတော့နိုင်ငံသားတွေရဲ့ခွင့်ရေးကိုချုပ်ချယ်ကန့်တတ်တာလို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ကျွန်တော်မေးချင်တာဒုတိယမိကုံးဆိုတာလဲအဲ့ဒီဖွဲ့စည်းပုံဥပဒေနဲ့များဖီလာဆန့်ကျင်ဖြစ်နေသလားဆိုတာကိုမေးချင်တော့ဥသိန်းသန်းဥဖြေသွားတာတခါတည်းပါဝင်သွားပြီဖြစ်ပါတယ်ဆိုတော့အခုသူတို့အဓိကကန့်တတ်တဲ့အချက်အနေနဲ့ဒီထက်မှာအခုထွက်လာတဲ့ဤဥပဒေထဲမှာဘာတွေကိုဥသိန်းသန်းဥပြောပြလို့ပါလဲခင်ဗျာ
ကျွန်တော်ကတော့ဒီမှာဟိုပုတွေတစုံလုံးပေါ့နော်ဟိုစလာတဲ့ဟာကျွန်တော်တို့ကတော့ဟိုရုပ်ောက်ပွဲကော်မရှင်ဆိုတာလွတ်လွတ်လပ်လပ်ဘယ်သူနဲ့မှမပတ်သက်တဲ့ပေါ့ဗျာတရားသဖြင့်ရှိတဲ့အဖွဲ့အစည်းမျိုးဖြစ်တယ်နဲ့ဒါဂုံတိတ်ခါရှိတဲ့အစိုးရတွေကတော့လွတ်လပ်တဲ့ဒီကျွန်တော်တို့ဒီကော်မရှင်တွေကိုလွတ်လပ်တဲ့ကော်မရှင်တွေနိုင်ငံကလေးစားကြည့်ညူတဲ့လူတွေနော်တရားဥပဒေအတွေ့အကြုံရှိတဲ့လူတွေတို့နဲ့ဖွဲ့စည်းလေးရှိပါတယ်ဟိုအငင်းပွားဝယ်ပုံကူမျိုးကိုခန့်အပ်လေမရှိပါဘူးကျွန်တော်တို့ဗမာပြည်သမိုင်းမှာပြန်ကြည့်လေပဲကျွန်တော်တို့ဒီမှာပါတီတွေဖွဲ့စည်းပုံကိုကျပါတီတွေရဲ့ရွေးကောက်ပွဲစည်းရုံးဝင်ကိုကျွန်တော်တို့ဒီအရင်ခေတ်တွေကလွတ်လွတ်လပ်လပ်ပေးခဲ့တာကိုကျွန်တော်တို့တွေ့ရပါတယ်အဲ့နိုင်ငံတကာမှာလည်းဒီလိုတွေ့ရတယ်အခုအဲ့မှာရွေးကောက်ပွဲဒီမှာအဓိကပြောချင်တာကတော့ရွေးကောက်ပွဲမှာဒီအချိန်ကန့်တတ်ပြီးတော့တစ်လအနေတစ်လချလိုက်တယ်စက္ကန့်အတွင်းမှာလုပ်ရမယ်ဆိုပြီးတော့ဟိုအလင်းမြန်ပေါ့ဗျာအစင်းသင်းမဖြစ်အောင်ပေါ့နော
်
အစင်းသင်းမဖြစ်အောင်ဟိုလုပ်လိုက်တဲ့သဘောဖြစ်တယ်လို့ကျွန်တော်ယူဆတယ်ဗျာအဲ့ဒီအချက်တွေကတော့ပြင်ရလိမ့်မယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်အဲ့ရအောင်ဆရာဒေါက်တာတင်းဆွေကိုလည်းကျွန်တော်ဖိတ်ခေါ်ထားပါရယ်ဆရာဒေါက်တာတင်းဆွေဟာ ကိုယ်စားပြီးရွေးကောက်ပွဲကိုဖျက်ဆန်းခဲ့တဲ့အမတ်ဦးလည်းဖြစ်တယ်။အိန္ဒိယနိုင်ငံမှာမြန်မာနိုင်ငံအစိုးရကကမ္ဘာအကြီးဆုံး biggest democracy in the world လို့ခေါ်တဲ့အိန္ဒိယနိုင်ငံနဲ့ဘေကျင်းကနေအင်္ဂလိပ်လျှောက်ကအတူတူနေခဲ့ကြတယ်လွတ်လပ်ရေးအတူတိုက်ခတ်ကြတယ်ဒါဝန်နမူနာမယူဘဲနဲ့စစ်တပ်ရဲ့အာဏာသိမ်းမှုကြော်ကွင်းတွေကိုပြန်ရောက်နေတဲ့ထိုင်းနိုင်ငံကများနမူနာယူနေသလားလို့ကျွန်တော်စဉ်းစားမိပါတယ်ထိုင်းမှာစစ်တပ်အာဏာသိမ်းနေပြီငါတို့လည်းတဆင့်ပြန်ဆုံးလို့ရတယ်မျိုးများစဉ်းစားနေကြလားမြန်မာအာဏာပိုင်တွေဒေါက်တာတင်းစိုဆရာနှန့်ရှင်ပြောပါဦးခင်ဗျာအိန္ဒိယနိုင်ငံရဲ့ election commission ကဘယ်လိုလဲရွေးကောက်ပွဲ procedures တွေဘယ်လိုကွာသလဲဆိုတာကျွန်내ပြောပြပါလားခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒီကျွန်တော်အိန္ဒိယရောက်ပေါ်ဒီနောက်ဗမာအိန္ဒိယနိုင်ငံဒီမိုကရေစီနိုင်ငံတွေပဲရောနည်းနည်းပါပါဟိုရှင်းပြီးတော့ဟိုပြောလို့ပါတယ်အိန္ဒိယမှာကတော့ခုနကဟိုဦးသိန်းသားဦးဆွေးနွေးသလိုရွေးကောက်ပွဲကော်မရှင်ဟာအမှတ်လွတ်လပ်တဲ့အဖွဲ့အစည်းတစ်ခုဟိုဖြစ်ပါတယ်သူမှလည်းဥပဒေအဒီနဲ့ပြဋ္ဌာန်းချက်တွေနဲ့ကြာကြာနာနာလှုပ်လာပြီးတော့ဒီရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌတယောက်ဟာအမှတ်မှသမသမကြပြီးယူသားမှုနဲ့ဂုံနဲ့တက်နိုင်တဲ့အဲယူကော့ဘွေကော်မရှင်မျိုးကျွန်တော်တို့ဖြစ်လေရှိပါတယ်အဲဗမာပြည်မှာခုနပြောသလိုပေါ့လေအဲဟိုဟိုကျွန်တော်ကတော့ဟိုသမသမကြပြီးတော့ကြားကြတယ်လို့မရှိဘူးစာဘူးနောက်တစ်ခုကကျွန်တော်တို့ဒီလိုအချက်လက်တွေကိုဆွေးနွေးတဲ့အခါမှာဟလာခြားထားပြီးသားစာရုပ်ပေါ်စာအုပ်ပေါ်ကကိညာန်ဇယားနဲ့အချက်လက်တွေကိုဆွေးနွေးရတာကတော်တော်လေးဟိုအကန့်အသတ်ကြည့်ပြီးတော့မမှန်ဘူးခွာဥပမာဆိုရင်ဖော်စီဖို့ဟိုစာအုပ်စိတ်တစ်ခုနဲ့ကြည့်ပြီးတော့ဟိုဆွေးနွေးနေရတာပုံမှန်တွေဆွေးနွေးနေရတာမျိုးကအာဟိုပြည့်စုံပြီးတော့မှန်ကန်မှုမရှိဘူးဘာကြောင့်ဒီဖော်စီဖို့ကြီးပေါ်လာတယ်ဆိုတဲ့အချက်ဘယ်လိုလုပ်ပေါ်လာတယ်ဆိုတဲ့အချက်အလားတူပဲခုရုပ်ပေါ်ကကော်မရှင်ဘယ်လိုလုပ်ပေါ်လာလဲဘာကြောင့်အခုပြောင်းလဲဆိုတဲ့အခြေခံချက်ဒီကပို့ပြီးတော့ခုနကငင်းနန်းနေတဲ့တလားနှစ်လားဟလား15ရက်ဆိုတာတွေပို့ပြီးအေးကြည့်တယ်လို့ကျွန်တော်မြင်နေခင်ဗျာရုပ်ောက်ပွဲကော်မရှင်ကနေပဲဖြစ်ဖြစ်အပြောင်းလဲတစ်ခုလုပ်လို့ရင်ဘာကြောင့်ပြောင်းမလဲဆိုတော့ဟလားဟိုစိတ်ဆွေတဲ့နာနဲ့တော့ဘုဦးတိကျတော့မဟုတ်လို့ရည်ရွယ်ချက်ရှိတတ်ပါရှိရပါတယ်နော်ဆိုတော့1990နဲ့လည်းမတူ2010နဲ့လည်းခုမတူဆိုတော့ဘာကြောင့်ပြောင်းလာကြလဲဆိုတော့အဲပြောလို့ရှိရင်ယူကော့ဘကော်မရှင်ဥက္ကဋ္ဌရဲ့စိုးရိမ်ဒုက္ခတွေအရာပြောင်းလာတယ်လို့ပဲကျွန်တော်တော့ရိုးရိုးနဲ့တည်တယ်ကျွန်တော်ပြောချင်ပါတယ်။သူဘာလို့စိုးရိမ်တယ်လဲဆိုရင်သူကိုစားပြုတ်ခဲ့တဲ့သူ့မိခင်ပါတီအတွက်စိုးရိမ်တယ်။သို့မဟုတ်လက်ရှိအာဏာယူထားတဲ့အာဇုအတွက်စိုးရိမ်မှုတွေရှိတယ်လို့ရှိလို့သားလည်းသူတို့ပြောင်းတယ်လို့ကျွန်တော်ယူဆပါတယ်။တလားနေနလားဟလာနလားနေတလားပြောင်းရင်းလေဒီတိုင်းမှာဥပမာဆိုရင်မကြတဲ့ငယ်ကယူကော့ဘွဲမလေးရှားမှာဆိုရင်အရင်ကဟို6ပတ်ပေါ့လေရတရ6ပတ်ကနေခု2ပတ်လုံးမယ်ဆိုပြီးတော့ဟိုလုံလာတယ်ဒီဟာမှာဆိုအကြောင်းရှိတယ်ဘာကြောင့်ဆိုလူမျိုးဟလာဟိုပဋိပက္ခတွေကိုယူကော့ဘွဲအဲကော election ကာလတူမှသာလေဒီကနေနဲမယ်ဆိုတဲ့ရည်ရွယ်ချက်နဲ့ပေါ့လေဒါပေမဲ့သူတို့ကအကြောင်းကျိုးစီလေဟောသူကပြောင်းခဲ့တာဗမာပြည်မှာတော့အဲ့လိုမဟုတ်ဘူးခင်ဗျာအလားရုပ်ောက်ပွဲကို campaign လုပ်မဲ့ပါတီတွေကိုကန့်သက်ခြင်းလို့တနည်းအားဖြင့် campaign မလုပ်စီခြင်းလို့ဆိုရဲဟလာအနှုတ်သဘောဆောင်တဲ့စေနာကဥတည်ပြီးတော့သွားတယ်လို့ယူဆတယ်အလားတူပဲဟိုကော်မမေယုံကိုတည်းနှစ်ယောက်ကတည်းတယောက်ဆိုရဲတိကျနေမယ်ခင်ဗျာအဲ့တော့ကျွန်တော်ဟိုပြောချင်တာကအိန္ဒိယလိုလွတ်လပ်ပြီးတော့အမတမဟိုနာမည်ကြီးတဲ့ရုပ်ောက်ပွဲကော်မရှင်နဲ့လည်းလုံးဝစီနေရည်လို့ကြွားတယ်ပြောင်းရတဲ့အကြောင်းရင်းနောက်ခံတွေကလည်းစိတ်စေတနာမမှန်ဘူးဆိုတော့အဲကျွန်တော်အချက်နဲ့ပဲပထမဆုံးဟိုဆွနေပြရလိမ့်ခင်ဗျာ
ဟုတ်ကဲ့ဦးရဲထွန်းခင်ဗျာဆိုတော့ဒီလိုတစ်ဖက်သက်ကြပြီးတော့မမျှတာတဲ့ခုနဆွနေရတဲ့အချိန်ဖွဲ့စည်းပုံနဲ့လည်းမကိုက်ညီတဲ့ကိစ္စကိုရွေးကောက်ပွဲကော်မရှင်ကလှုပ်လာတယ်ဆိုတော့နိုင်ငံရေးသမားတွေဟာဒီဟာကိုတေဝင်ကန့်ကွက်တာမရှိဘူးလားဘာဖြစ်လို့လဲအထူးသဖြင့်ဖွဲ့စည်းပုံနဲ့ကွဲလွဲနေပါတယ်ဆိုပြီးထောက်ပြပြီးတော့ကန့်ကွက်ပိုင်ခွင့်ရှိရမယ်နောက်ဖွဲ့စည်းပုံဆိုင်ရာတရားရုံးလည်းရှိတာပဲမှလားပါခင်ဗျာအဲ့လိုကန့်ကွက်တာတွေမရှိဘူးလားခင်ဗျာနိုင်ငံရေးလောကကနိုင်ငံရေးပါတီတွေက
နိုင်ငံရေးပါတီကတော့ဒါနဲ့ပတ်သက်လို့ဖွဲ့စည်းပုံအခြေခံဥပဒေနဲ့ဆန့်ကျင်တယ်ဒါမှမဟုတ်လည်းအဲဒီရွေးကောက်ပွဲဥပဒေနဲ့ဆန့်ကျင်တဲ့ညွှန်ကြားချက်ဖြစ်တယ်ဆိုပြီးတော့ကန့်ကွက်ဖို့အဲ့ဒါတော့အခုတတိတော့မကြားသေးဘူးပေါ့နော်ကျွန်တော်လည်းဒီနေ့မှသာလင်ဟိုဒီရန်ကုန်မှာဆင်းလာပြီးတော့ NDI ကပေါ့နော် NDI ကဒီလုပ်တဲ့ဒီဟိုပေါ့ workshop လေးတစ်ခုပေါ့မှန်ကန်၍ဂုံတိတ်ခါရှိတော့ရေကောက်ပွဲဆိုင်ရာနယ်ပယ်စုံမှပုံကူများကြီးညီလာခံဆိုတာတက်ဖို့ကျွန်တော်လည်းဆင်းလာတာပါဆင်းလာတော့အခုဦးကျော်ဇန်သာတို့ကဒီဟာ အခုဆွေးနွေးမယ်ဆိုတဲ့အခါကျတော့ကျွန်တော်လေ့လာကြည့်တဲ့အခါမှာတာမစ်ချက်တွေထဲမှာတော့အငင်းပွားပွဲကောင်းတဲ့ကိစ္စတွေပေါ့နော်ငင်းပွားပွဲကောင်းတဲ့တာမစ်ချက်တွေတွေ့ရတယ်အဲ့ဒီမှာလဲဒီလက်ရှိအစိုးရကိုအကာအကွယ်ပြုထားတဲ့ဓမ္မမို့လဲအတာကြီးရစေမဲ့ဒီအချက်လို့လဲပြောနိုင်တာပေါ့ဥပမာအားဖြင့်ဆိုရင်ပြည်တော်စုသမရမြန်မာနိုင်ငံဖွဲ့စည်းပုံအခြေခံဥပဒေနှင့်ဒီစဲဥပဒေများကိုလေးစားလိုက်နာမှုမရှိခြင်းနိုင်ငံတော်အားအကြီးအကျယ်ပြည့်စုံရန်လို့မဟုတ်ဂုဏ်သိက္ခာတည်ပါစေရန်လှုံ့ဆော်ခြင်းဟောပြောခြင်းရေးသားပုံနှိပ်ထုတ်ဝေခြင်းတမတော်ပြုကွဲရေးကိုဖြစ်ပေါ်စေရန်လို့မဟုတ်တမတော်၏ဂုဏ်သိက္ခာကိုတိကျစေရန်လှုံ့ဆော်ခြင်းဟောပြောခြင်းရေးသားပုံနှိပ်ထုတ်ဝေခြင်းပေါ့နော်အဲအဲ့ဒါနဲ့ပတ်သက်လို့ရှိရင်ဥပမာဆိုကြပါစို့ဖွဲ့စည်းပုံအခြေခံဥပဒေနဲ့ဒီစဲဥပဒေကိုလေးစားလိုက်နာမှုမရှိခြင်းဆိုတဲ့အ내အတိတ်တွေကဘယ်လိုလဲပေါ့နော်ကျွန်တော်တို့နားလဲတာကဒီဖွဲ့စည်းပုံအခြေခံဥပဒေဆိုတာကတော့ဟိုကျွန်တော်တို့အားလုံးဒီနိုင်ငံရေးပါတီတွေသဘောတူထားတဲ့ဟိုအချက်လက်တွေမဟုတ်ဘူးတချို့နိုင်ငံရေးပါတီတွေကပြင်ကျင်တဲ့အချက်လက်တွေရှိတယ်တချို့နိုင်ငံရေးပါတီတွေကမပြင်ကျင်ဘူးအဲ့လိုဆိုတော့တို့ကဒီတို့ပြင်ကျင်တဲ့အချက်လက်တွေနဲ့ပတ်သက်လို့တော့ဒီမမှန်ကန်မှုတရားမျှတမှုမရှိဘူးဒီမိုကရေစီမကြဘူးဆိုတဲ့ဥစ္စာတော့ပြောမှာပဲလေအဲ့ဒါအတွက်ကိုဒီကျွန်တော်တို့လွတ်တော်တဲ့ဟိုဒီလူဒီလူတွေရဲ့ဒီကိုယ်စားလှယ်အဖြစ်နဲ့ရေးခံရဖို့ကြိုးစားမှာပဲစီရင်မှာပဲ
ဟုတ်ကဲ့အ
ဲ့တော့ဆိုလိုချင်တာကအဲ့ဒီနေရာမှာအသုံးအနှုန်းကဖြစ်ပြနေတာကဒီတည်စဲဖွဲ့စည်းပုံအခြေခံဥပဒေနဲ့တည်စဲဥပဒေတွေကိုချိုးဖောက်ကျူးလွန်တာနဲ့ကျူးလွန်ရအားပေးတာเนาะအားပေးတာမျိုးတော့မလုပ်ရဘူးဆိုတော့ဟာဆိုရင်ကျွန်တော်တို့ကပိုတိကျမယ်လို့ထင်တယ်ကဒီပြင်းပြင်းနဲ့အပြင်းပိုးတင့်နဲ့အဲဒါတွေကမှားနေတယ်ဆိုတာမျိုးကတော့ပြောခွင့်ရှိရမှာပဲပြောခွင့်ပြုရမှာပဲဘာလို့ဆိုတော့ကျွန်တော်တို့ကအခုဒီလွတ်တော်ကိုယ်စားလှယ်တွေဖြစ်သွားရင်လွတ်တော်နဲ့ရောက်တဲ့အခါကျတော့လေဒီပြည်သူလူထုအတွက်အကျိုးရှိမဲ့ဥပဒေတွေကိုကျွန်တော်ပြုဖို့ဒီရွယ်ချက်နဲ့အဲဒီရွယ်ချက်ခံဖို့ကြိုးစားကြတာ哦
ဟုတ်ကဲ့ဟုတ်က
ဲ့ဒါနောက်တစ်ချက်ကတခါအစိုးရပေါ့နော်နိုင်ငံတော်အကြီးညိုပြည့်စည်ရန်တို့မဟုတ်ဂုံတိတ်ခါတိပါစေရန်ဆိုတဲ့ကိစ္စမှာနိုင်ငံတော်ဆိုတာကအစိုးရရောပါလား
ဒီ
အ
တိတ်ကတော့
ဟုတ်ကဲ့ဒီနေ့ဖြစ်ဖို့လိုတယ်အဲ့တော့ဒီအစိုးရရောပါတယ်ဆိုလို့ရှိရင်တော့ကျွန်တော်ဒီအခုရုပ်ောက်ပွဲဝင်ကြတယ်ပြန်ကြတယ်ဆိုတာကအစိုးရဖြစ်ချင်လို့လက်ရှိဒီစဲအစိုးရကိုကျွန်တော်တို့ရုပ်ောက်ပွဲနီးရဖြုတ်ချပြီးတော့အဲကိုပါတီရနေကြအစိုးရဒစ်ဖွဲ့ချင်လို့ဒါကတော့ဟိုဒီဒီမိုကရေစီ
က
ပြန်ကြတာဟုတ်ဗျအဲ့လိုဖြစ်တဲ့အခါကျတော့ဒီအစိုးရလုပ်ပုံကိုင်ပုံတွေမမှန်တဲ့ကိစ္စတွေကတော့ပြောရ
မှာပါလေ
ဒီမှာအပြင်ဒီအချင်းပြည့်ခြားခြားမှုတိုက်ဖြည့်ရေးကိစ္စတွေကိုအောင်မြင်မလုပ်နိုင်တာတို့နော်စသဖြင့်ပေါ့ဗျာအဲ့လိုဖြစ်တဲ့အခါကျတော့ဒါတွေကအခုတနည်းချက်ထဲမှာပါနေတဲ့အခါကျတော့ဟိုတိတ်ပြီးတော့ဒီဟိုမှာဖြစ်လာလို့ပေါ့နော
်ဒါတ
စ်သက်လက်ရှိအစိုးရနဲ့ပါတီကိုပဲအကာအကွယ်ပေးထားတယ်ဖြစ်နေတာပေါ့နော
်ဟုတ်ကဲ့ဦးရတော်ကောင်းတယ်ကျွန်တော်အဲ့ဒါဝယ်မင်းလို့ဒေါက်တာရန်မျိုးသိန်းနိုင်ငံရေးသိပ္ပံပညာရှင်တွေနိုင်ငံတော်ဆိုတာဘာလဲ what is the state ဆိုတာဘာလဲဆိုတော့နိုင်ငံတော်ဗမာပြည်မှာခေါင်းဆောင်တွေကြီးတယ်တချို့ကအာဏာရှင်တွေတက်လာလို့နိုင်ငံတော်ကိုကျော်စော်ကထိပါတယ်သူကိုယ်သူနိုင်ငံတော်ဖြစ်တယ်သူပြောက်ထဲနိုင်မှာနောက်မှာနိုင်ငံတော်လိုက်နေသလိုဖြစ်နေတယ်ဘယ်လိုသလိုအတိတ်ပဲဖြီးပြီးဘာစကားပြောလဲနိုင်ငံတော်ကအကြီးညိုမပြည့်စည်ရဘူးဆိုတော့ဦးရထွန်းပြောသလိုအစိုးရကိုဝေဖန်ပြီးပြောရမှာပဲဒီအစိုးရလောက်တာအသုံးမကျလို့ငါတို့တက်ချင်တယ်ငါတို့ကဒါလုပ်မယ်ဆိုပြီးရွေးကောက်ဖို့ဆိုတာဒါကိုရှင်းတာပဲဆိုတော့သူတို့ဘယ်လိုများအတိတ်ပဲဖွင့်တယ်ဒီလိုမလင်းတပတ်စကားလုံးနဲ့သုံးထားတာဒေါက်တာရမင်းသိန်းဆွေးနွေးပါခင်ဗျာ
အဲကျွန်တော်အမြင်ကတော့ဗျာနိုင်ငံတော်ဆိုတာကတော့ကျွန်တော်တို့ဒီတိုင်းပြည်ထဲမှာနေထိုင်တဲ့တိုင်းသူပြည်သားပေါ့လေတိုင်းသူပြည်သားတွေအားလုံးကကျွန်တော်တို့နိုင်ငံတော်ကိုကိုးစားပြုပါတယ်ဗျာအဲ့တော့ဟိုအစိုးရကလည်းပြောတယ်ပြည်သူသာအမိပြည်သူသာအဖနောက်တပ်မတော်ကလည်းပြောတယ်ပြည်သူသာအမိပြည်သူသာအဖအဲ့ဒီခါကျတော့တကယ်တော့နိုင်ငံတော်ကျွန်တော်အမြင်ကတော့နိုင်ငံတော်ဆိုတာဒီတိုင်းသူပြည်သားတွေကိုကိုးစားပြုပါတယ်အဲ့တော့တိုင်းသူပြည်သားတွေကနေမှတစ်ဆင့်ဟလာပြန်ပြီးတော့တာဝန်ပေးထားတာအစိုးရဖြစ်ပါတယ်အဲ့ဒီခါကျတော့အစိုးရကိုဥမာအစိုးရရဲ့အားနည်းချက်တွေအစိုးရရဲ့လိုအပ်ချက်တွေအစိုးရရဲ့မှားရင်းချက်တွေကိုဝေဖန်ထောက်ပြဆွေးနွေးရဟာဒါနိုင်ငံတော်အချင်းညိုပြက်အောင်လုပ်တာမဟုတ်ဘူးလို့ကျွန်တော်အမြင်တယ်ဒါနိုင်ငံတော်ကိုးစားပြုတဲ့ပြည်သူလူထုကိုကောင်းကျိုးပြုဖို့အတွက်လုပ်တဲ့လုပ်ရည်တွေလို့ကျွန်တော်ကမြင်ပါတယ်ဗျ။ဟု
တ်ကဲ့ဆရာသူသင်္သန်ဦးအောင်နိုင်ငံတော်အချင်းညိုပြည့်စုံမှုအမှုတွေများလိုက်ဖူးလာခင်ဗျာ။အဲ့ဒီမှာဆရာတို့ဘာကိုကင်တယ်ပြီးတော့ ခုခံဖို့ကြိုးစားလဲ line of defense ကအဲဒီတေလူတွေဘက်ကရောဘယ်လိုဆွဲချလဲရနိုင်ငံတော်အချင်းချင်းပြက်စီတယ်ဆိုတာအချင်းချင်းတကယ်ကောပြက်သွားလားအစကတည်းကရောသိက္ခာရှိသလားနိုင်ငံတော်ဆိုတဲ့လူတွေမှာလည်းသိက္ခာကတကယ်ကြလားဆရာဆွေးနွေးပါအောင်ဆရာဦးတွေတွေ့ကြုံ
ဟုတ်ကဲ့ခင်ဗျာနိုင်ငံတော်ဆိုတာကတော့ကျွန်တော်တို့အာဏာရတဲ့လူကခုနဥကြောဇာနာပြောကိုယ့်ကိုနိုင်ငံတော်ဖြစ်သတ်မှတ်တာပါပဲအဲနိုင်ငံရေးသိပ္ပံရဲ့နိုင်ငံတော်သတ်မှတ်ချက်ကတော့သူပြီးကြအိပ်ပဲဆောင်းပါပါကျွန်တော်တို့ခုလက်ရှိအခြေအနေမှာတော့ဖွဲ့စည်းပုံကြောင့်ပြုမှ49မှာပြထမ်းထားတာကတော့ဒီဤခန်းပါအခြေခံမှုများနဲ့အခန်းရှိနိုင်ငံသားနိုင်ငံသားများမူလခွင့်ရတောင်များခန့်တို့ပါရှိတော့နိုင်ငံတော်ဆိုဒီမှာတဲ့ရှေ့နောက်စကားတို့ရဲ့အိပ်ပဲကိုထောက်ရဤဖွဲ့စည်းပုံချံဥတွေရဥတွေပြုမှုခွင့်အနာကိုတော်၎င်းအုတ်ချုပ်မှုအခွင့်အာဏာကိုလည်းကောင်ကျင့်သုံးသောဖွဲ့စည်းသုံးမှုပုဂ္ဂိုလ်ကိုဆိုလိုသည်ဆိုတော့အာဏာရတဲ့လူကိုပြောတာပါပဲဒီမှာတော့အစိုးရကိုအကြီးအကဲပြစ်တယ်မပြစ်တယ်ဆိုတာတော့ကျွန်တော်တို့အထူးထွေပြောရမှာရှိပါဘူးခင်ဗျာဒါအားလုံးသိပြီးဖြစ်ပါတယ်ကျွန်တော်တို့လိုက်ခဲ့တဲ့အမှုတွေမှာတော့ဟိုကျွန်တော်တို့တမှုမှနိုင်တော့ဆိုမရှိပါဘူးဆွဲတဲ့အတိုင်းကျွန်တော်တို့ထောင်ကြကြဟိုဒီခင်ဦးကဥညွန့်ဆွေဆိုလို့ရှိရင်ကျွန်တော်တို့နှစ်နှစ်တောင်ကြပါငါပုံမှန်ငါးခါဝင်နေအဲ့လိုအနေထားမျိုးတွေကျွန်တော်တို့တွေ့ရပါတယ်အဲ့တော့နိုင်ငံတော်ဆိုတာကတော့ဥပဒေသက်သက်နဲ့တည်းဟိုအခဲဖြတ်လို့မျိုးနိုင်ငံတော်ဆိုတာဒီမှာလည်းဖော်ပြထားတယ်ဥနိုင်ငံရေးသိပ္ပံအရာပဲအုတ်ချုံအာဏာကိုကျင့်သုံးပြီးတော့ဒီဥပဒေပြုအာဏာတရားစီရင်အာဏာအုတ်ချုံအာဏာအားလုံးကိုကျင့်သုံးတဲ့လူဖြစ်တယ်အဲ့တော့ပြည်သူလူထုကရွေးချယ်တင်မြှောက်ထားတဲ့လူတွေတကယ်ပါတဲ့နိုင်ငံတော်ဆိုရင်တော့တရားမျှတတဲ့နိုင်ငံတော်ဖြစ်မှာပေါ့ဟိုနိုင်ငံတော်ဆိုရုံမျှနဲ့ကျွန်တော်တို့မလောက်ပြောလို့မရဘူးကြာစစ်မှန်သောစည်းကမ်းပြေဝါသောနိုင်ငံတော်လားကျူးချစ်တဲ့မြောက်ခံနိုင်ငံတော်လားတထင်တရတ်တီနိုင်ငံတော်လားဆိုတာကျွန်တော်တို့အကဲဖြတ်မှာဖြစ်ပါတ
ယ်ဟုတ်ကဲ့ဟိုအိန္ဒိယနိုင်ငံရွေးကောက်ပွဲမှာတော့အခုနိုင်လာတဲ့နရင်ဒရာမိုဒီကပြောတယ်ဒီရွေးကောက်ပွဲနိုင်တာကျွန်တော်တော်လို့မဟုတ်ပါဘူးတဲ့အရင်ရှိနေတဲ့အစိုးရအသုံးမချလို့ပါဆိုပြီးတော့ပေါ်တင်ကိုပြောသွားတာပဲဆရာဦးတင်းဆွေနော်တော်တင်းဆွေ
ဟိုရွေးကောက်ပွဲစီယုံရေးကာလဆိုတဲ့ကျွန်တော်တို့လက်ဆွဲဆိုတဲ့ဟာရှိပါတယ်အဲ့တော့ဖတ်လို့ရှိရင်ခုဗမာပြည်မှာရုပ်ောက်ပဲကော်မရှင်ကပြောင်းလိုက်တဲ့အချက်ပေါ့လေနှစ်လကနေတစ်လဆိုတာအာသူတို့ဒီနိုင်ငံမှာတော့အဲ့ဒီဟာကိုသိပြီးတော့ဟိုစောရကတက်မတက်ကြဘူးဒီမှာနှစ်လကနေသုံးလပေးပါတယ်ရုပ်ောက်ပဲစီယူရေးကာလပေါ့လေသူတို့အဓိကအာဟိုဆောင်းပေးပြီးပြောပေါ်ပြတာကတော့မဲမပေးခင်48နိုင်မှရရမယ်ဆိုတဲ့အချက်ကိုပဲသူတို့ကအဓိကဥစားပေးကြတယ်ကာလရှိကြတဲ့ပုံမှာပြဿနာမရှိဘူးခင်ဗျသူတို့မှ2လလည်းလောက်တယ်3လလည်းလောက်တယ်ပေါ့လေဒီသဘောမျိုးရှိပါတယ်ခင်ဗျနောက်တစ်ခါပေါ့လေကျွန်တော်တို့1990ရုပ်ကပ်ပွဲတွေ့ကြုံနဲ့ရှင်းလို့ရှိရင်ကော်မရှင်ဥပဒေတွေကော်မရှင်ဆယ်ဆုံးဖြတ်ချက်ကိုပါဒါရီကတပိုင်းအပြင်လက်တွေ့နယ်ပယ်မှာနေရီမှာပေါ့လေကော်မရှင်အဆင့်ဆင့်ရောကော်မရှင်နဲ့ဆက်နွယ်နေတဲ့လုံခြုံရေးဆိုင်ရာအဆင့်ဆင့်တွေကလည်းအဂရိလေသာမှုတွေတော်တော်များတယ်ခင်ဗျာ။စာအုပ်ထဲနဲ့ဥပဒေနဲ့ဤဥပဒေတွေကတပိုင်းပေါ်လေ။ဥပမာဆိုရင်90ခုနှစ်တုန်းကဟာလားအတန်ကျက်စဥပဒေအတိုင်းရုပ်ောက်ပွဲပါတဲ့နိုင်ငံရေးပါတီတွေလိုက်ကြရတယ်။ငါကျွန်တော်တို့ပြည် NLD ရဲ့ပြိုင်ပွဲဖြစ်တဲ့တစညာပေါ်လေဟိုပါတီကညာကြီးတကောင်ကိုအတန်ကျက်စသူတို့ဖွင့်နိုင်တယ်ခင်ဗျာ။အာကျွန်တော်အနေနဲ့ကျွန်တော်စေကန်းကျွန်တော်အိမ်ရှိမှာဟိုကက်ဆက်ဆောင်းပေါက်ကလေးနဲ့မြေကြီးချဖို့နဲ့ခမောက်သခင်ညာလာတာတယ်ခင်ဗျာဆိုရင်ငါဟိုဘ ഹു ကလူတွေအခုဆိုနေပြည်တော်ကလူတွေရောအာမြို့နယ်အဆင့်တိုင်းအဆင့်ကလူတွေကလည်းမဲလိုက်မှုတွေအများမှကြီးခဲ့တဲ့အဆင့်လာနဲ့ကျွန်တော်တို့ပမာပြီးကယူကပ်ပွဲကောက်ပွဲကိုဖြတ်တန်းလာခဲ့ရတော့ကခုလာမဲ့ယူကပ်ပွဲမှာလည်းကျွန်တော်အဲ့ဆိုရင်ချက်ကြီးကြီးပါတယ
်ဟုတ်ကဲ့ဆရာ
ဟာကြောင့်လဲဆိုတော့ဟုတ်ကဲ့ခင်ဗျာအဲ့ဒါအတွက်လည်းဟိုကျွန်တော်တို့တတိကြီးကြီးနဲ့ဟိုအထက်ကပုံကူတွေများလဲထောက်ပြကြပါလို့ပဲကျွန်တော်မြစ်တရားခံလို့ပါတယ
်ဒီမှာတော်ရရှင်တယောက်ပါဝင်ဆွေးနွေးခြင်းလို့စောင့်နေပါကြခင်ဗျာသူ့ကိုကျွန်တော်10မိနစ်လောက်အချိန်ပေးပါကြခင်ဗျာအာဥဝင်းမြင့်မောင်ဖြစ်ပါတယ်နိုင်ငံရေးအကျဉ်းသားဟောင်းတူဖြစ်ပါတယ်ဒီပုဂ္ဂိုလ်ကလည်းပဲကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါ
ဟုတ်ကဲ့ဆွေးနွေးပါခင်ဗျာ
အဲဆိုတော့ကျွန်တော်ရဲ့စိတ်နဲ့ government ကိုလည်းနည်းနည်းပြောခြင်းလေဗျာ
ပြောပါအ
ဲဒီစိတ်ဆိုတာအဲ့ဒီ asset ကောင်းဗျာဒီတော့လည်းမြင်ရမှာမဟုတ
်ဟုတ်ကဲ့
အဲဒီစိတ်ဆိုတာဒီနေ့တိုင်းနည်းနည်းကြည့်တယ်စိတ်ကြည့်နေတဲ့လူမျိုးကြီးရှိတယ
်အစိုးရတရားရှိ
တယ်အစိုးရတရားရှိတယ
်ဟုတ်ကဲ့
အဲ့ဒီလိုအမျိုးစိတ်လို့ခေါ်တယ်နိုင်ငံတော်လို့ခေါ်တာ
ဟုတ်ကဲ့
ဆိုတော့ government ဆိုတာကရည်ရွယ်ချက်တက်အုပ်ချုပ်နေတဲ့အဖွဲ့အစည်းတွေဖြစ်တယ
်ဟုတ်ကဲ့
ရွေးချယ်တဲ့အဖွဲ့အစည်းတွေဖြစ်တယ်တမွေးရန်ကွာပါတယ
်ဟုတ်ကဲ့
အဲ့တော့ဥပဒေမှာတော့စိတ်နဲ့ကောင်းမယ်ရန်ကွာတယ်ပေါ့လေဒါလုံးဝကြာမရှိပါဘူးဟုတ
်ကဲ
့အဲ့တော့ကျွန်တော်ပြောရင်တော့ဒီလက်ရှိဒီဌာနရစိုးရပေါ်မှာစိတ်ကပေါ်မှာပေါ့ဗျာဒီလက်ရှိရှိနေတာတွေပေါ်မှာမတရားမှုတွေကိုဝန်ပံပြုစုနေတာကတော့ဒါရှိနေတာကတော့ဘဝကြရတယ်ပြောရမှာပဲ
ဟုတ်ကဲ့
ဘာလို့လဲဆိုတော့ဒီဘဝနိုင်ငံကြီးရဲ့နိုင်ငံရေးစီနေတာဒီ not the Kudongo, Nagago, Pambi, Oma, Akuma, Anchara, that she did. Anchara, that she did all. Tell me about the next Supreme Master. The Anago, Yishi, and I, the Duria Leve, the Chicken Level Chino, who left the
young
woman, you know, the next time of Pamabe. I read the Yarian is on a post of Mahu. Okay. And don't any ကျွန်တော်တို့ကအားနည်းကြကြအောင်အောင်မြင်ရတယ်ရှိတယ်အဲလက်ရှိအချိန်ရှားဆုံးတဲ့တော့ကျွန်တော်ထောက်ပြရင်တော့ဒီရေကောက်ပွဲနိုင်ငံရေးသက်တော်နိုင်ငံရေးပေါ်ပြီးနောက်ပိုင်းမှာစစ်တဲ့အရက်ဖက်ဒီနိုင်ငံရေးဆက်ဆံမှုကိုခုဒီတက်တက်ချင်းလာဘူးဘယ်လိုကြီးရောဒီအားများကြီးရောအောင်ဘယ်လိုနည်းလမ်းရှာပြီးတော့ဖောက်ထွက်ကြမလဲလို့အဲ့ဒီဟာကဒါလည်းအရေးဆုံးဖြစ်ပါတယ်ဟုတ်ကဲ့ပါအဲ့
့ဒီဆောက်ရမယ်အဲ့ဒါကိုဒီဆောက်ပြီးတော့စစ်တပ်ကလည်းအဲ့ဒီဘက်ဒီဆောက်ရမယ်အဲ့လိုအနေထားမျိုးတွေရောက်လာကြလေရုပ်ောက်ပေါ်မှာမှားမှုနေတဲ့အရင်မဲကြီးစစ်တပ်ရရတဲ့မမြတ်တဲ့ဆက်ဆံရေးအရင်မဲကြီးဟာတင်းစင်ပြီးတော့ကျတဲ့ဒီပုံပေါ်ပေါ်လာလိမ့်မယ်လို့ကျွန်တော်ပြောနေပါတယ
်ဟုတ်ကဲ့ခင်ဗျာကိုဝင်းမြင့်နောင်မောင်အထူးကျေးဇူးတင်ကိုဝင်းမြင့်မောင်အဲကျွန်တော်အခု10မိနစ်လောက်အချိန်ကြံသေးတယ်ကျွန်တော်ဒီပထမဆုံးခရတဲ့ပုံကိုယ်တွေမေးကျင်တယ်ကျွန်တော်နောက်ဆုံးသိကျင်တဲ့အချက်ဆိုတော့ဒီစီမင်းစီကန်နေနဲ့ဆက်သွားရင်2015ရွေးကောက်ပွဲဟာတရားမျှတတဲ့လွတ်လပ်တဲ့ဒါဂုဏ်သက်ချာရှိတဲ့ရွေးကောက်ပွဲဖြစ်လာနိုင်မယ်ထင်ပါလားဦးရထွတ်အတူဆုံးပြောပါခင်ဗျာ
အဲကျွန်တော်တိတ်မထင်ဘူးဗျာဒါကြောင့်အခုဒီဟာကတော့ကျွန်တော်ဓာတ်ပြရွေးကောက်ပွဲအတွက်ကိုအမြန်ဒီပြတ်ထန်းလိုက်တယ်လို့ထင်ပါတယ
်ဟုတ်ကဲ့
ဒီရွေးကောက်ဓာတ်ပြရွေးကောက်ပွဲကအတွေ့အကြုံတွေနဲ့ကျွန်တော်ဓာတ်ကိုပြင်ဆင်သွားနိုင်အောင်ဒီကြားထဲမှာကြိုးစားရလိမ့်မယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဒေါက်တာရန်မျိုးသိန်
းအဲကျွန်တော်လည်းမထင်ပါဘူးဗျကျွန်တော်ကတော့နည်းနည်းလေးပြောချင်တာကကျွန်တော်အမြင်ကတော့ဟိုမှာကျွန်တော်တို့ဒီပြည်တော်စုရွေးကောက်ပွဲကော်မရှင်ကိုပြန်ပြီးပြင်ဆင်ဖွဲ့စည်းဖို့အတွက်ကိုအစိုးရတင်သွင်းတဲ့အမြန်ဆုံးနဲ့ပြန်လဲပြင်ဆင်ဖွဲ့စည်းတဲ့လို့မြင်ပါတယ်အဲ့ဒါမှသာလျှင်ဟိုလည်းဒီတရားမြတ်တာတွေညှိုးလင်းချက်လေးရှိတယ်လို့ထင်ပါတယ်ဗျ
ဟုတ်ကဲ့အာဦးသိန်းသန်းဦးစက္ကန့်30ရပါတယ်ခင်ဗျာဘယ်လိုမြင်ပါလဲရွေးကောက်ပွဲလားလား
ဒီကျွန်တော်လေးထိုးရင်းလည်းကောင်းပါခင်ဗျမထင်ပါဘူးအဲ့တော့စာကျွန်တော်သုံးပြီးတော့ဖွဲ့စည်းပုံကြောင်တို့မှာ388အရာ388အရာစာကျွန်တော်သုံးပြီးတော့ဒီအမိန့်ကိုဖျက်တဲ့နယ်ပြီးတော့ဟိုရွေးကောက်ပွဲကော်မရှင်ကလည်းဟိုတတိရှိရှိရဲရဲချင်းနဲ့နှုတ်ထွက်ပေးပြီးတော့လွတ်လပ်တဲ့သူနဲ့ပြန်ဖွဲ့စည်းတင်ပါတယ်ခင်ဗျ
ဟုတ်ကဲ့ဆရာဦးတင်းဆွေထင်မထင်ရက်စော်နှုတ်လောက်ပဲရပါတော့ခင်ဗျာ
ဟုတ်ကဲ့လွတ်လပ်မှုရောတရားမြတ်တာမှုရောအင်တမအားနဲ့ချက်ရှိတဲ့ရုပ်ောက်ပွဲဖြစ်လာလိမ့်မယ်ဆိုကျွန်တော်သုံးသပ်ပါတယ
်ဟုတ်ကဲ့ပါသမထားတဲ့အချိန်တိုင်းဒါဒီမျှပဲဖြစ်ပါတယ်ပါဝင်စနစ်ကြရတဲ့ပုဂ္ဂိုလ်တွေနားဆင်နေတော့ရှင်နေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဥချောင်းစံတာစီစဉ်ပြီးထုတ်လုပ်သူမတ်စုမုံနဲ့အတူတင်ဆက်ခဲ့တဲ့စနေနေ့ညချမ်းတိုက်ရိုက်လေးလိုက်အစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါရဲ့ရှင်။ VOE ရဲ့စနေနေ့ညချမ်းအစီအစဉ်ထုတ်လွှင့်ချက်တွေကမကြခင်မှာပြီးဆုံးတော့မှာပါ။အခုထုတ်လွှင့်ပေးခဲ့တဲ့တနိုင်းစာအစီအစဉ်ကိုလည်းအစီအစဉ်ဒီအဆုံးသတ်ပြီးချင်းမြန်မာစံတော်ချိန်ည10နာရီကနေ17နာရီအထိလိုင်းနိုမီတာ2532တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါရဲ့။အခုကတော့သတင်းအချင်းချုပ်ကိုကိုအောင်အောင်ကကြီးညာပေးပါမယ်ရှင်။
ရုရှားနဲ့ဇက်အနီယူကရိန်းတဘုံနဲ့ထိန်းချုပ်ထားတဲ့ဒေသအတွင်းမှာမလေးရှားလေရင်ပစ်ချခံရမှုမှာရုရှားနိုင်ငံဟာရေးပါတဲ့ခံကဏ္ဍကနေပါဝင်တဲ့အကြောင်းယုံကြည်နိုင်ွယ်ရှိတဲ့ထောက်ထားတွေယူကရိန်းနိုင်ငံအနေနဲ့ရှိထားပြီးဖြစ်တဲ့အကြောင်းယူကရိန်းတံပြန်ထောက်လိုင်းအကြီးအကဲကပြောပါရယ်။ဂျာမနီနိုင်ငံသားရေးဝန်ကြီးကအီရန်နျူကလ িয়ার အရေးဖြေရှင်းဖို့လာမယ့်လကနေနိုဝင်ဘာလအထိဟာငြိမ်းချမ်းစွာအပြေရှားဖို့အီရန်အတွက်နောက်ဆုံးအခွင့်အရေးဖြစ်တဲ့အကြောင်းပြောပါရယ်။အီရန်နိုင်ငံရဲ့နျူကလ িয়ার ရည်ရွယ်ချက်နဲ့ပတ်သက်ပြီးတန်တရားရှိနေမှုအပေါ်အီရန်အနေနဲ့ခြေဖြတ်ပစ်ဖို့အစဉ်သင့်ရှိနေတာကိုပြသဖို့လိုတဲ့အကြောင်း Frank Walter Stamia ကစနေနေ့ကပြောဆိုခဲ့ပါတယ်။အီရန်နဲ့ကမ္ဘာအင်အားကြီး6နိုင်ငံအကြားစစ်ဆင်ညှိနှိုင်းဖို့နိုဝင်ဘာလ24ရက်နေ့အထိရတိုးသတ်မှတ်ခဲ့ပြီးအခုလိုပြောကြားလိုက်တာဖြစ်ပါတယ်။စီးရီးယားနိုင်ငံမှာဂျာလာရီနေကတဘာဝတံငွေလောက်ကွက်တစ်ခုကိုဝင်ရောက်စီးနှင်းပြီးလူ290ကိုအစ္စလာမ်နိုင်ငံတော်လို့သူတို့ဘာသာခေါ်ဆိုတဲ့အဖွဲ့ရဲ့စစ်သွေးကြွတွေကတက်ပြစ်လိုက်တယ်လို့စီးရီးယားအရေးစောင့်ကြည့်နေတဲ့အဖွဲ့တစ်ခုကဒီကနေ့ပဲပြောကြားသွားပါရခင်ဗျာ
တရင်ချင်းချုပ်ကိုကိုအောင်အောင်ချင်ညာပေးခဲ့တာဖြစ်ပါတယ်ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကတော့မဆူမွန်ဖြစ်ပါတယ်ရှင်အင်ဂျင်နီယာကတော့ El Santos ပါ View America အတံမနဲ့ခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်မနဲ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 30နဲ့39တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းမင်္ဂလာညချမ်းမှာစိတ်လက်ကြည်သာရှိကြပါစေ VOA ကိုနားဆင်ခဲ့ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ်ရှင်ကျွန်မကသင်ကြီးထိုက်ပါ
This program has come to you from the Voice of America, Washington.